Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ့2016ခုနှစ်ဩဂုတ်လ4ရက်ကြာသပတေးနေ့ည9:00နာရီကနေ10:00နာရီထိစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနိုင်ပါလိမ့်ရှင်။ကျမခွန်ညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပိုင်းသတင်းတွေကိုရှားပေါင်းနဲ့ကျွန်တော်ကြော်ကြော်သိင်းကြညာမှာပါ။ Republican သမ္မတလောင်းဒေါ်နယ်ထရမ့်ကသူ့ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့ဟာတိတ်ကိုညီညွတ်ခိုင်မာနေတယ်လို့ပြောလိုက်ပါတယ်။တူရကီအာဏာသိမ်းချိုးဖောက်မှုနောက်ကွယ်ကဘာသာရေးဆရာနဲ့ဆက်ဆက်တယ်လို့ဆိုတဲ့စီးပွားရေးလုပ်ငန်းတွေကိုနှိပ်ကွပ်မယ်လို့တူရကီသမ္မတကပြောပါတယ်။ World Vision အဖွဲ့ကရန်ကုန်ကဒေါ်လာတန်ပေါင်းများစွာကိုအကြီးအကဲတာဝန်ရှိသူတူက Hamas အကြမ်းဖက်အဖွဲ့အတွက်လွှဲပြောင်းပေးခဲ့တယ်လို့ Israel ထောက်လှမ်းရေးကဆွဆဲလိုက်ပါတယ်။ဒီသတင်းတွေနဲ့အတူတခြားနိုင်ငံတွေကထိတန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
အခုညပိုင်းသတင်းလွှာတွေထဲမှာတော့ကချင်ပြည်နယ်တနိုင်းမြို့နယ်အတွင်းအစိုးရတပ်နဲ့ကချင်လက်နက်ကိုင်တပ်ဖွဲ့တွေကမှမနေ့ကနေဒီနေ့အထိတိုက်ပွဲတွေကြိုးစားဖြစ်နေပါတယ်
။မနေ့ကပေါ့လေသူတို့ကအစိုးရနဲ့ဒီတပ်ပိုင်းကနေပြီးတော့မှဒီဆုစုအနောက်ဘက်မှာရှင်မော်တွေရှိတယ်။အဲ့ဒီရှင်မော်တွေမှာ
ကချင်အကျိုးဆောင်ဖွဲ့ကပြောခွင့်ရသူတဦးရဲ့ပြောကြားချက်နဲ့အတူထုတ်လွှင့်ပေးသွားမှာပါ။တခါတပ်မတော်နဲ့တိုင်းရင်သားလက်နက်ကိုင်တပ်ဖွဲ့တွေဘယ်လိုပေါင်းစည်းနိုင်ကြမလဲဆိုတော့တိုင်းရင်သားလက်နက်ကိုင်အဖွဲ့တချို့ရဲ့ဆွေးနွေးပွဲအခြေအနေရတရားစီမံကိန်းမှာလူ600ကျော်ကိုအမည်မဲစီးရင်ကပယ်ဖြတ်ပေးထားပေမဲ့ပြပရောက်နိုင်ငံရေးတက်ကြွလှုပ်ရှားသူတွေနေရပြန်လာရေးမှာရှိနေစေအကန့်အသတ်တွေကဘာတွေလဲဆိုတာကိုလည်းသိကြရမှာပါအမေရိကန်ရောက်မြန်မာနယ်ပွားအရေးအတွက်3သိန်းလောက်ရှိနေပြီအဲ့ဒီထက်ကကောလိပ်တက်သူတွေဟာ83ရာခိုင်နှုန်းအထိတိုးလာတယ်ဆိုတော့အမေရိကန်ရောက်မြန်မာလူမျိုးတွေရဲ့ပညာရေးအကြောင်းကိုလည်းနောက်ပိုင်းမှာသိကြရပါမယ်ဒီလိုသတင်းတွေမတိုင်ခင်အခုရင်ဆုံးနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ရှားဖောင်တို့ကကြီးညာပါမယ်ရှင်
Republican သမ္မတလောင်းဒေါ်နယ်ထရမ့်ကသူ့ရဲ့ Republican သမ္မတလောင်းဒေါ်နယ်ထရမ့်ကသူ့ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့ဟာတိတ်ကိုညီညီညွတ်ညွတ်ရှိနေတယ်လို့ပြောလိုက်ပါတယ်။သူ့ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့နဲ့ Republican Party တို့မှာအခြေအနေတွေမတိမငြိမ်နဲ့မညီမညွတ်ဖြစ်နေတာကိုပြတဲ့အရေးလက္ခဏာတွေထွက်နေတဲ့ကြားမှာပဲသူကအဲ့လိုပြောတာပါ။နောက်ဆုံးအခြေအနေတစ်ခုထွက်လာတာကတော့ဗိုလ်ထုနေကပါထရမ့်ရဲ့ဒုတိယသမ္မတလောင်းဖြစ်တဲ့ Indiana ပြည်နယ်အုပ်ချုပ်ရေးမှူး Mike Pence ကရွေးကောက်ပွဲပြန်ဝင်ရမယ့်အောက်လွှတ်တော်ဥက္ကဋ္ဌ Republican လွှတ်တော်အမတ် Paul Ryan ကိုထောက်ခံလိုက်တာဖြစ်ပါတယ်။Paul Ryan ကိုနောက်သက်တမ်းတစ်ခုအတွက် Trump ကထောက်ခံချက်မပေးဘဲပါတီကောင်းဆောင်ပိုင်းကိုဆန့်ကျင်ရည်တည်ထားတာပါ။ဒါ့အပြင် Mr. Pence ကဝါရင်အထက်လွှတ်တော်အမတ် John McCain နဲ့ပတ်သက်ပြီးတော့လည်းချီးကျူးစကားပြောပါတယ်။ Arizona ပြည်နယ် Republican အထက်လွှတ်တော်အမတ် McCain ဟာ American နိုင်ငံအပေါ်နဲ့အားကောင်းတဲ့စစ်ဖက်တစ်ခုဖြစ်ဖို့ဆိုတာပေါ်အမြဲတမ်းရည်တည်လှုံ့ဆော်ခဲ့တယ်လို့ Mr. Pence ကပြောပါတယ်။ McCain ကိုသူမနစ်မြို့တဲ့အကြောင်းကိုလည်း Trump ကလူသိရှင်ကြားပြောထားတာပါ။သမ္မတဟောင်းတွေဖြစ်ကြတဲ့ George H.W. Bush နဲ့ George W. Bush တို့အပြင်ထရမ့်ရဲ့ပြန်ပယ်ဟောင်းတွေဖြစ်ကြတဲ့ Texas အထက်လွှတ်တော်အမတ် Ted Cruz, Ohio ပြည်နယ်အုပ်ချုပ်ရေးမှူး John Kasich တို့အပါအဝင်ထိပ်တန်း Republican Party ဝင်အများပြားဟာထရမ့်ကိုဒုသိရှင်ကြားထောက်ခံဖို့ညင်ထားတာမျိုးဒါမှမဟုတ်လေစိတ်မပါလက်မပါထောက်ခံတာမျိုးပဲလှုပ်ထားကြတာပါ
ပြည်ထောင်နိုင်ငံလန်ဒန်မြို့လယ်မှာဗုဒ္ဓဦးနေညပိုင်းကဆိုမာလီယာနယ်ဝါအမျိုးသားတူကဒါနဲ့ထိုးတိုက်ခိုက်တာကြောင့်အမျိုးသမီးတူသေဆုံးပြီးလူ9ယောက်ဒဏ်ရာရခဲ့တဲ့ဖြစ်ရပ်ဟာအကြမ်းဖက်ဝါဒဆွဲလုပ်ရက်လို့ဆိုနိုင်တဲ့အစွန်းရောက်မှုကိုပြသတဲ့တပ်တွေအထောက်အထားတစုံတရာမတွေ့ရဘူးလို့လန်ဒန်ရဲတပ်ဖွဲ့ကပြောပါရယ်စိတ်ဖောက်ပြန်ပြီးတော့လှုပ်သွားပုံရတယ်လို့ဆိုပါရယ်တိုက်ခိုက်သူအသက်16နှစ်အရွယ်အမျိုးသားကိုတော့လန်ဒန်တက္ကသိုလ်အနီးက Russell Square ပန်းခြံမှာဓာတ်လိုက်အောင်တိုးတဲ့လက်စစ်တင်ဆက်ကိုတုံးပြီးရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါရယ်ဘသူပဲဝါဆိုတာတရားဝင်မပြောသေးတဲ့ဒီလူငယ်ကိုအနီးအနားကစေုံတစ်ခုမှာရဲတပ်ဖွဲ့တွေကထိန်းသိမ်းထားပါတယ်။လန်ဒန်တို့မြို့တော်မှာရှိတဲ့ဒီဝန်ကြီးချုပ်နဲ့ထိုင်တဲ့ဒေါင်းနင်းလန်လွှတ်တော်အဆောက်အဦအပါအဝင်ထင်ကရနေရာတွေမှာတနက်ကိုင်းကင်းလက်တပ်ဖွဲ့တွေနဲ့လုံခြုံရေးစောင့်ကြနေတဲ့အကြောင်းလန်ဒန်မြို့တော်ရဲတပ်ဖွဲ့ကြီးကဘန်နက်ဟိုဂန်ဟောက်ကပြောပါတယ်။ပြည်ထောင်ကရဲဝန်နဲ့အများစုဟာတနက်ကိုင်းဆောင်လက်မရှိသလိုလန်ဒန်မြို့ကရဲအရာရှိ3,100မှာအများစုကတနက်ကင်ဆောင်မထားပါဘူး။ဒါကြောင့်လန်ဒန်မြို့လမ်းမတွေပေါ်မှာတနက်ကင်ရဲတပ်ဖွဲ့တွေချထားဖို့ဆုံးဖြတ်ချက်ကထူးခြားနေပါဗျ။ဒါနဲ့ထိုးတိုက်ခိုက်ခံရတဲ့အသက်60အရွယ်အမေရိကန်နိုင်ငံသူအမျိုးသမီးကိုအရေးပေါ်ဆေးဝါးနှန်းတွေကတိုက်ခိုက်ခံရတဲ့နေရာမှာအသက်ကယ်ဖို့ကြိုးစားခဲ့ပေမဲ့သိပ်မကြခင်မှာပဲသေဆုံးသွားခဲ့ပါဗျ။တိုက်ခိုက်ခံရသူတခြား3ဦးကတော့ဒီကနေ့မနေ့ပိုင်းမှာဆေးရုံကဆင်းနိုင်ခဲ့ပြီးကျန်တဲ့ဦးရဲ့အခြေအနေကိုတော့မသိရသေးပါဘူးရှင်။
တူရကီနိုင်ငံမှာမအောင်မမြင်ဖြစ်ခဲ့တဲ့ဆေးရနာသိမ်းမှုကိုနောက်ွယ်ကကြိုးကန်စီစဉ်ခဲ့တယ်လို့ဆွဆွဲခံထားရတဲ့အမေရိကန်မှနေထိုင်သူမွတ်စလင်ဘာသာရေးဆရာနဲ့အချိတ်ဆက်ရှိတယ်လို့တန်တရားရှိတဲ့စီးပွားရေးလုပ်ငန်းတွေကိုရှင်းပြမယ်လို့တူရကီသမ္မတရီဂျစ်တိုင်အာရိုဝန်ကအခိုင်အမာပြောလိုက်ပါတယ်။ဖတ်ဒူလဂူလန်ရဲ့လှူရှားမှုကိုပေးတဲ့ငွေတပြားတိုင်းဟာနိုင်ငံကိုပြစ်ခတ်ဖို့တနက်ပြောင်းထဲမှာရောက်နေတဲ့ကြီးစံတထောင်ဖြစ်တယ်လို့အန်ကာရာမြို့တော်မှာဂျာတာဘရီနီကကုန်သည်ကြီးများအတင်းကောင်းဆောင်တွေကိုသမ္မတအာရိုဝန်ကပြောပါတယ
်။ Millete kurşun sıkanı nasıl affetmiyorsak o kurşunu finanse edeni de affetmeyeceğiz.
ျွန်တော်တို့လူထုကိုထိမှန်တဲ့ကြည်စံကိုပြစ်ခတ်လိုက်သူတွေကိုကျွန်တော်တို့ခွင့်မလွတ်တယ်လို့ပဲအဲ့ဒီကြည်စံအတွက်ငွေပေးသူကိုလည်းခွင့်လွတ်မှာမဟုတ်ပါဘူးအခုချိန်မှာအဲ့ဒီအဖွဲ့ရဲ့ចောင်းတိုင်းဝင်ခွင့်စာမျိုးပွဲဖြေဖို့တင်ပေးတဲ့ចောင်းတိုင်းအိမ်တိုင်းဟာအကြမ်းဖက်ဝါဒအတိုက်အမြုံတစ်ခုပါပဲဒီအဖွဲ့ရဲ့စီးပွားရေးလုပ်ငန်းတိုင်းပရဟိတအဖွဲ့တိုင်းအသင်းအဖွဲ့တိုင်းဟာအကြမ်းဖက်ဝါဒီအဖွဲ့ပါပဲလို့သမရအာရိုဘန်ကပြောပါတယ်အမေရိကန်နိုင်ငံပင်ဆယ်ဗီးနီးယားပြည်နယ်မှာ1999ခုနှစ်ကတည်းကနေထိုင်နေတဲ့ဂူလန်ကိုအကြမ်းဖက်ဝါဒီတူအဖြစ်သမရအာရိုဘန်ကခေါင်းစဉ်တက်ထားပါတယ်ဂူလန်ကိုတူရကီနိုင်ငံကိုပြန်ပြီးလွှဲပြောင်းပေးဖို့တူရကီကအမေရိကန်ကိုတောင်းဆိုထားပါတယ်ဆွဆွဲချက်တွေကိုဂူလန်ကညင်ထားပြီးအာဏာသိမ်းမှုကြိုးစားတာကိုပြစ်တင်ရှုတ်ချထားပါတယ်
မြောက်ကိုရီးယားကဒုံးကျည်စစ်တပ်တာတွေပို့ပို့ပြီးလှုပ်လာနေတဲ့အပေါ်ဘလို့တုတ်ပြန်ရမလဲဆိုတာကုလသမဂ္ဂလုံခြုံရေးကောင်စီထဲမှာတွင်ရင်တဲ့သဘောထားမကြသေးဘူးဖြစ်နေပါတယ်ဒီအတော်တွင်းမှာပဲဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေကပို့ပြီးပြင်းထန်တဲ့စစ်ရေးဆိုင်ရာမူဝါဒတွေချမှတ်ဖို့လှုပ်လာနေတဲ့အတွက်ပြည်တွင်းမှာရောပြည်ပမှာပါဆန့်ကျင်ကန့်ကွက်တာတွေနဲ့ဆက်ပြီးရင်ဆိုင်နေရပါတယ်။ဗုဒ္ဓူနဲ့အစိုးပိုင်းမှာမြောက်ကိုရီးယားကဒုံးကျည်နှစင်းပြစ်လွတ်ခဲ့ပြီးတဲ့နောက်ဂျပန်နဲ့အမေရိကန်နိုင်ငံတွေကပန်ကြားတဲ့အတွက်အဖွဲ့ဝင်15နိုင်ငံပါကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးကိုအဲ့ဒီနေ့မှပဲလုပ်ပါတယ်။မြောက်ကိုရီးယားကပြစ်လွတ်တဲ့ဒုံးကျည်တွေဟာဂျပန်ပိုင်းရေပြင်နယ်နိမိတ်ထဲဒါမှမဟုတ်တိုက်ကိုနှိကတဲ့နေရာမှာကျသွားခဲ့ပါတယ်။ဒီကိစ္စဟာဒေသအတွင်းလုံခြုံရေးနဲ့ဘေးရန်ကင်းရေးအတွက်တကယ်ကိုပြဿနာကြီးဖြစ်နေတယ်လို့ကုလသမဂ္ဂဆိုင်ရာဂျပန်သံအမတ်ကြီးခိုရိုဘေရှိုကသတင်းထောက်တွေကိုပြောပါရယ်ဂျပန်ရေပိုင်နဲ့တဲကျူးကျော်တဲ့လောက်ရဟာတိတ်ကိုစိုးရိမ်စရာကောင်းတဲ့ကိစ္စဖြစ်တယ်လို့ဒီကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမူကပြောတဲ့အကြောင်းပြောခွင့်ရစတက်ဖနီဒူဂျာရစ်ကပြောပါရယ်မြောက်ကိုရီးယားကလုံခြုံရေးကောင်စီဆုံးဖြတ်ချက်တွေကိုချိုးဖောက်ပြီး၄ချိန်မြောက်နျူကလ িয়ার ဆန်သက်တာနဲ့တာဝေးပစ်ဒုံးကျည်နှစင်းပစ်လွတ်တာတွေကြောင့်မတ်လမှာကုလသမဂ္ဂကနေပြင်းထန်တဲ့ဒဏ်ခအရေးယူမှုအသစ်တွေချထားပါရယ်မြောက်ကိုရီးယားအနေနဲ့နျူကလ িয়ার နဲ့ပက်ထိန်ဒုံးကျည်တွေမထုတ်ဖို့ကုလသမဂ္ဂကပိတ်ပင်ကန့်သက်ထားတာပါရှင်
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝေကနေကြာသပတေးညပတ်သတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မလေးရှားလေကြောင်းလိုင်းလေခီးစဉ်အမှတ် MH17 ကိုပြတ်ကျအောင်လုပ်လိုက်တဲ့ဘဲသူကိုမဆိုတရားဥပဒေအရအရေးယူမယ်လို့ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုကပြောလိုက်ပါတယ်။မလေးရှားနိုင်ငံကိုဒီကနေ့ပထမဆုံးတရားဝင်ခီးစဉ်ဖြစ်ရောက်သွားချိန်မှာယူကရိန်းသမ္မတကအဲ့ဒီလိုပြောတာပါ။သမ္မတပိုရိုရှန်ကိုကိုကွာလာလမ်ပူမြို့တော်တောင်ပတ်နားလေကပူထရာဂျာယာမြို့မှာမလေးရှားဝန်ကြီးချုပ်နာဂျစ်ရာဇက်ကအခမ်းအနားနဲ့ကြိုဆိုပါတယ်။နိုင်ငံကောင်းဆောင်တို့အကြားကိစ္စရပ်မျိုးစုံကိုဆွံ့ရကြတာမှာ MH17 လေယာဉ်ပြတ်ကျတဲ့ကိစ္စလည်းပါတာပါ။အဲဒီနောက်ပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်လေယာဉ်ပြတ်ကျအောင်လုပ်တာဘယ်သူတွေဆိုတာသိအောင်လုပ်ပြီးတရားဥပဒေနဲ့အညီအရေးယူဖို့လိုအပ်တယ်ဆိုတာအလေးနဲ့ပြောသွားကြပါတယ်။မလေးရှားလေကြောင်းလိုင်းက Boeing 777လေယာဉ်ကိုစစ်ဖြစ်နေတဲ့ယူကရိန်းအရှေ့ပိုင်းကောင်းကင်မှာ2014ခုနှစ်ဇူလိုင်လ18ရက်နေ့ကပြစ်ချလိုက်တာကြောင့်လေယာဉ်ပေါ်ပါလူ298ယောက်စလုံးသေဆုံးသွားပါတယ်။သမရပူရိုရှန်ကိုဟာမလေးရှားနိုင်ငံကနေတဆင့်တောက်ကြနေကြရင်အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်ကိုခရီးဆက်မှာဖြစ်ပါတယ်
။တရုတ်နဲ့ရုရှားနိုင်ငံတို့တောင်တရုတ်ပင်လယ်ပြင်အတွင်းမှာပထမဆုံးကြိမ်ဖြစ်တဲ့ရေရက်ပူရဲစစ်ရေးလက်ကျင့်မှုပြုလုပ်မဲ့အစီအစဉ်ကိုတရုတ်နိုင်ငံကကြေညာခဲ့ပေမဲ့လုံမဲ့နေရာအတိအကျကိုတော့မဖော်ပြထားပါဘူး။တရုတ်ကာကွယ်ရေးဝန်ကြီးဌာနရဲ့ပြီးခဲ့တဲ့ကြာသပတေးနေ့ထုတ်ပြန်ချက်ထဲမှာအဲ့ဒီစစ်ရေးလက်ကျင့်မှုကို Joint Sea 2016လို့နာမည်ဟွက်ပေးထားပြီးစက်တင်ဘာလမှာပြုလုပ်သွားမယ်လို့ဆိုပေမဲ့အသေးစိတ်အချက်အလက်တွေဖော်ပြတာမရှိတာကြောင့်ကဘာတဝမ်းကိုမန်ဆာချက်တွေပေးထားတယ်လို့ဖြစ်နေပါဗျ။ဒီစစ်ရေးလက်ကျင့်မှုဟာဘလောက်ထိအငင်းပွားဝယ်ရာရှိတယ်လဲဆိုတာကိုစမ်းစစ်နိုင်ဖို့အတွက်ပြုလုပ်မဲ့နေရာအတိအကျဟာတိတ်ကိုအရေးကြီးပါတယ်လို့ The Diplomat Online သတင်းဌာန Editor Shannon Taisi ကပြောပါတယ်။ဒီတစ်ပတ် VOA China 360 Pocket အစီအစဉ်မှာသူကအဲ့ဒီလိုပြောသွားတာပါ။တောင်ကျောက်ပင်လယ်ပြင်တစ်ခုလုံးနီးပါးကိုသူပိုင်တယ်လို့ပြောနေတဲ့တရုတ်နိုင်ငံဟာအိန္ဒိယနိုင်ငံငယ်၅နိုင်ငံဖြစ်တဲ့ Brunei, Malaysia, Philippines, Taiwan နဲ့ဗီယက်နမ်တို့နဲ့အငင်းပွားလာခဲ့တာဆယ်စုနှစ်အတွကြာကတည်းကပါတရုတ်နိုင်ငံကသူပိုင်ဆိုင်နေဆိုတဲ့ပြောဆိုမှုကို The Hague မြို့အခြေစိုက်နိုင်ငံတကာခုံတမာတိယုံကဇွန်လ12ရက်နေ့မှာပယ်ချခဲ့ပေမဲ့တရုတ်အစိုးရကတော့ဒီဆုံးဖြတ်ချက်ကိုလစ်လျူရှုထားပါတယ်ရှင်
။ပရဟိတဂျာမန်ငွေတွေကဒေါ်လာတန်ပေါင်းများစွာကိုပါလက်စတိုင်းစစ်သွေးကြောအဖွဲ့ Hamas အဖွဲ့ကိုလမ်းကြောင်းပြောင်းပေးပို့ခဲ့တယ်ဆိုပြီးနိုင်ငံတကာအကူအညီပေးအဖွဲ့တစ်ဖွဲ့ကအကြီးတန်းတာဝန်ရှိသူတူကိုဆွဆွဲထားတယ်လို့အစ္စရေးပြည်တွင်းလုံခြုံရေးဌာနကဒီကနေ့ပြောပါတယ်။အမေရိကန်ခြေဆိုင် World Vision အဖွဲ့ရဲ့ရန်ပုံငွေဒေါ်လာတန်90အထိကိုမိုဟာမက်အယ်ဟာလာဘီက ဟာမတ်အဖွဲ့အတွက်ပြောင်းပေးခဲ့ပြီးတော့အဲ့ဒီငွေတွေကိုလိုင်ကောင်းတွေစောက်ဖို့နဲ့လက်နက်တွေဝယ်ဖို့သုံးခဲ့တယ်လို့အစ္စရေးထောက်လှမ်းရေးအဖွဲ့ရှင်ဘတ်ကပြောတာပါကမ္ဘာတဝန်းနိုင်ငံတရာကျော်မှာအကူအညီပေးလုပ်ငန်းတွေလုပ်နေတဲ့ခရီးယန်ပရာဟီတာအဖွဲ့ World Vision ကတော့အဲ့ဒီဆွဆွဲချက်တွေကြောင့်ထိတ်လန့်တုန်လှုပ်မိကြောင်းနဲ့ဒီဆွဆွဲချက်တွေမှန်တယ်လို့ယုံကြည်စရာအကြောင်းမရှိဘူးဆိုပြီးအဖွဲ့ရဲ့ website မှာဖော်ပြထားပါတယ်လေသမားတွေ၊ငါးဖန်သမားတွေနဲ့မတန်ဆွမ်းသူတွေကိုကူညီဖို့ရည်ရွယ်တဲ့ရမုံငွေတွေကိုစီမံကိန်းအတုတွေဖန်တီးပြီး El Halabi ကလမ်းကြောင်းပြောင်းပို့ခဲ့တာလို့ရှင်းဘက်အဖွဲ့ကပြောပါတယ်။ El Halabi ကို Hamas အဖွဲ့က2000ပြည့်နှစ်တွေကတည်းကလေ့ကျင့်ပေးခဲ့တာဖြစ်ပြီး2005ခုနှစ်ကတည်းက World Vision အဖွဲ့ထဲမှာထည့်ထားတာလို့လည်းရှင်းဘက်အဖွဲ့ကပြောပါတယ်။
အိုလံပစ်အားကစားပြိုင်ပွဲတွေကျင်းပမဲ့ဘရာဇီးနိုင်ငံရီယိုဒီဂျနေရိုမြို့ကိုပုတ်ထူးနေကအိုလံပစ်မီးရှူးတိုင်းတည်ဆောင်သွားချိန်မှာဒေါသတကြီးဆန္ဒပြသူအများအပြားနဲ့ရင်ဆိုင်ရပါတယ်။ဘရာဇီးဆိုရအနေနဲ့အိုလံပစ်အားကစားပွဲတော်ကိုဒေါ်လာသန်းပေါင်းများစွာအကုန်ကျခံကျင်းပဖို့ပြင်ဆင်နေပြီးစီးပွားရေးအကျတဲဆိုင်နေတဲ့အတိုင်းပြည်မှာလူမှုရေးနဲ့စီးပွားရေးအခြေအနေတိုးတက်ကောင်းမွန်လာအောင်မဆောင်ရွက်တဲ့အပေါ်လူထုကမကြင်မနာဖြစ်နေကြတာပါ။အိုလံပစ်မီးရှူးတိုင်းကိုတော့ဘရာဇီးလေလော့ရွက်တိုက်အားကစားသမား9ဦးကနီထရိုင်မြို့ကနေတမိုင်းဝင်ရီယိုရစ်တက်စခန်းရှိရာကိုရွက်လွင့်သဲဆောင်သွားခဲ့ပြီးတဲ့နောက်လေလော်ရွက်တိုက်အားကစားသမားဖြစ်ကြတဲ့ချော်ဘန်နဲ့လတ်စ်ခရိုင်ယာတို့ကရီယိုမြို့တော်ဝန်အဒရိုက်ဒိုဘီအက်စ်တန်လက်ဆင့်ကမ်းပေးအပ်ခဲ့ပါတယ်။ဒီမီးရှူးတိုင်းသဲဆောင်ရာလမ်းတစ်လျှောက်အိုလံပစ်ပွဲတော်ကန့်ကွက်ဆန္ဒပြသူတွေကိုရက်တပ်ဖွဲ့တွေကမျက်ရည်ယိုပုံးတွေတုံးပြီးဖယ်ရှားခဲ့ပါတယ်။ဘရာဇီးနိုင်ငံမှာဆယ်စုနှစ်တွေအတွင်းအဆိုးဝါးဆုံးစီးပွားရေးအကျတဲ့နဲ့ရင်ဆိုင်နေရချိန်မှာဒေါ်လာသန်းပေါင်း12,000အကုန်ကျခံကျင်းပမဲ့အိုလံပစ်အားကစားပွဲကိုဆန္ဒပြသူတွေကမကြင်မနာကန့်ကွက်နေကြတာဖြစ်ပါတယ်။ဒီအိုလံပစ်ပြိုင်ပွဲမှာမြန်မာနိုင်ငံကိုစားပြုအားကစားသမားအဖွဲ့လွယ်ရှင်ပြိုင်ဖို့ရောက်နေပြီးတနက်ပြစ်၊များပြစ်၊ဂျူဒိုရေကူးနဲ့ပြေးခုံပြစ်အားကစားနည်းတွေမှာအားကစားသမား9ဦးပါဝင်ရှင်ပြိုင်မှာဖြစ်ပါတယ်ရှင်
။အားလို့အမည်ပေးထားတဲ့ဟာရီကိန်းမုန်တိုင်းဟာဘီလီးစ်နိုင်ငံဘီလီးစ်စီးတီးမြို့နာကနေကုန်းတွင်းပိုင်းဝင်သွားပြီးကာရေဘီယံဒေသအနောက်ပိုင်းကိုဆက်ပြီးရွေ့လျားသွားနေပါတယ်။ပြင်းအားအဆင့်တစ်ရှိတဲ့မုန်တိုင်းဟာဘီလီးစ်နိုင်ငံကိုလေတိုက်နှုန်း130ကီလိုမီတာနဲ့ဝင်သွားတယ်လို့အမေရိကန်နိုင်ငံမိုင်ယာမီမြို့အခြေစိုက်နိုင်ငံလုံးဆိုင်ရာဟာရီကိန်းမုန်တိုင်းဌာနကပြောပါတယ်။အားမုန်တိုင်းဟာဘီလီးစ်နိုင်ငံအလယ်ပိုင်းဒါမှမဟုတ်မြောက်ပိုင်းကိုရွေ့လျားသွားတာနဲ့အမျှအပြော့သွားမယ်လို့ကမန်းထားပြီးအဲဒီကနေတဆင့်နောက်ထပ်နာရီအတော်ကြာအချိန်တွေအတွင်းမက္ကဆီကိုတောင်ပိုင်းဒါမှမဟုတ်ဂွာဒီမာလာမြောက်ပိုင်းကိုရွေ့သွားဖို့ရှိပါတယ်။မက္ကဆီကိုနိုင်ငံပူဝါဒိုကော့စတာမာယာဒေသကနေတောင်ဘက်ဘီလီးစ်ဂွာဒီမာလာနယ်စပ်အထိဟာရီကိန်းမုန်တိုင်းအန်ဒရယ်သတိပေးချက်ထုတ်ပြန်ထားပါတယ်။ဒါ့အပြင်မက္ကဆီကိုအရှိတ်ကန်ယူရန်ဒစီတစ်ပိုင်းမှာလည်းအပူပိုင်းမုန်တိုင်းအန်ဒရယ်သတိပေးချက်တစ်ခုထုတ်ပြန်ထားပါတယ်။အားလ်မုန်တိုင်းဖြတ်သွားမယ်လို့ခန့်မှန်းထားတဲ့လမ်းကြောင်းရဲ့မြောက်ဖက်မှာရှိတဲ့မက္ကဆီကိုအရှိတ်တောင်ပိုင်းကန်ယူရန်ကခွင်တာနာရူပြည်နယ်မှာရေကြီးနိုင်တဲ့အန်ဒရယ်ကြောင့်အာဏာပိုင်တွေကဒေသခံတွေကိုရွှေ့ပြောင်းပြီးအရေးပေါ်စခန်းတွေမှာနေရာချပေးထားပါတယ်။မုန်တိုင်းတန်တဲ့ဒေသတချို့မှာမိုးရင်ကြီး16လင်းမှနီးပါးအထိရွာနိုင်ပြီးတော့အသက်အန္တရာယ်ရှိတဲ့ရေကြီးတာ၊မြေပြိုတာနဲ့လှိုင်းလုံးကြီးတွေတက်တာမျိုးဖြစ်နိုင်တယ်လို့နိုင်ငံလုံးဆိုင်ရာဟာရီကိန်းမုန်တိုင်းဌာနကသတိပေးထားပါတယ်ခင်ဗျာ
။ကြာသပတေးနေ့ညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ရှားဖောင်တို့ကြီးညာပေးသွားတာပါ။အခုကစပြီးမြန်မာနိုင်ငံဆိုင်ရာသတင်းဆောင်ပါတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်ရှင်။ကချင်ပြည်နယ်တနိုင်းမြို့နယ်ရှရူစွတ်ကျေးရွာမှာအစိုးရတပ်မတော်နဲ့ကချင်တပ်ဖွဲ့ KIA ကြားတိုက်ပွဲဖြစ်ပွားတာကြောင့်ယာနဲ့ချီတဲ့ဒေသခံတွေထွက်ပြေးရသလိုတိုက်ပွဲကြောင့်မှာပိတ်မိနေသူတွေလည်းရှိနေတဲ့အကြောင်းဒေသခံတွေကပြောပါရတယ်။တနိုင်းမြို့နယ်အတွင်းတိုက်ပွဲတွေကမနေ့ကစတင်ပြီးဒီကနေ့မနေ့အထိကြိုကြားကြိုကြားဆက်ပြီးတော့ဖြစ်ပွားနေသလိုဖားကန့်မြို့နယ်မှာလည်းမနေ့ကတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့ပါတယ်။လက်တလောကချင်ပြည်နယ်အတွင်းဖြစ်နေတဲ့ပြည်ပခါတွေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါရရှင်။
ဟုတ်ကဲ့ပြည်ထောင်စုငင်းချမ်းရေးညီလာခံ27ရာစုပင်လုံအတွက်အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားအပြန်အလှန်ဆွေးနွေးညှိနှိုင်းနေချိန်မှာကချင်ပြည်နယ်အတွင်းမှာပြစ်ခတ်တိုက်ခိုက်တာတွေဖြစ်ပွားလာတာဖြစ်ပါတယ်။တနိုင်းမြို့နယ်ချက်တူစွတ်ကျေးရွာအနီးမှာဒီလ3ရက်နေ့ကစတင်ပြီးဒီကနေ့မနေ့ထိတိုက်ပွဲတွေဖြစ်ပွားနေတယ်လို့ဒေသခံတယောက်ကအခုလိုပြောပါတယ်။
ဒီတဲ့အနောက်ဘက်ထမ်းတဲ့မဘောနောဟိုရှိမရှိတဲ့ဘက်မှာဖြစ်တယ်။မင်းကမင်းမနေ့ပိုင်း6နာရီ9နာရီနဲ့စတာညနေ3နာရီကြောကြောထိဖြစ်တယ်လို့ပြောတာတကယ်ကို။နောက်ပြီးတော့ညမှလည်းဖြစ်တယ်။ဒီနေ့လည်းဆက်တနက်ကောင်ဆက်ကြားရတယ်လို့ပြောတာ။
ဒီတိုက်ပွဲတွေဟာရွှေရင်းတူးဖော်ရဒေသအနီးဖြစ်ပွားတာကြောင့်ရွှေရင်းတူးတဲ့လူသားတွေနဲ့ဒေသခံရွာသားတွေတိတ်ဆောင်ထွက်ပြေးနေကြတယ်လို့တိုက်ပွဲရင်းမှာပိတ်မိနေတာတွေလည်းရှိတယ်လို့တနိုင်းဒေသခံကဆက်ပြောပါတယ
်။ဟိုဟာဗုဒ္ဓဖျားကျောင်းမှာရောလစ်နီယာကျော်လို့ရှိရဲ့နောက်ပြီးတော့ဒီခရီးယာဖျားကျောင်းတွေမှာလည်းဒီဟာကျော်ရှိတယ်လို့ပြောတာ။အဲ့အခုတိုက်ပွဲဖြစ်နေတဲ့အဲ့ဒီမိန်းမကရွာတွေဟုတ်တယ်အဲ့ဒါရှိနေတဲ့နေရာပေါ့နော်။ တချို့ဒီကြော်သားနေရာကျော်တော့ဟိုဖိတ်ဆုနေပြီးတော့ဒီလူလမ်းဘက်ကတော့ဒီဆူဆူယူအကိုမထွက်နိုင်လို့ဖြစ်နေတယ်တဲ့ပြောတာဒီတော့ကတော့ဒီကိလေဖြစ်တော့အဲကြောက်ပြီးမှဒီရေရှားခက်ခဲနေရှိနေတယ်နော်ပြီးတော့သွားဖို့တော့ဖြူလည်းခက်ခဲဖြစ်နေတယ်ဆိုမှဒီဆူဆူယူအမှာရှိတဲ့ဘာသာရေးဆရာတွေကလမ်းကိုတောင်းတယ်လို့သူတို့လာပြောတယ်ဟုတ်တယ်
တချင်ငင်းချင်းအကျိုးဆောင်အဖွဲ့ BCG ကဥလမိုင်ကွန်ဂျာကတော့တိုက်ပွဲဖြစ်ရတဲ့အခြေအနေကိုအခုလိုပြောပါတယ
်မနေ့ကပေါ့လေသူတို့ကအစိုးရနဲ့ဒီတပ်ပိုင်းကနေပြီးတော့မှာဒီသူစုအနောက်ဘက်မှာရွှေမော်တွေရှိတယ်အဲ့ဒီရွှေမော်တွေမှာတရားမုံပေါ့လေခုတူးတဲ့ရန်တရားတွေနဲ့တူးနေတယ်ပြီးတော့သူအဲ့ဒါကို top hunter တွေတည်ရတယ်ကြာအဲ့ဆိုတော့အဲ့ဒီရွှေမော်နဲ့အမင်းတွေပေါင်းချင်မှာသူတို့ကေကိုထိချက်တာသူတို့နေရှိတယ်လေအဲနားလေးမှာသူတို့လည်းဟိုသွားလာတဲ့အချိန်မှာကျတော့ဗာစီအဲ့မှာလက်လက်ကြီးပါနာပြစ်ပြီးမှတက်တက်တက်နည်းနည်းပြစ်ခတ်လို့နည်းနည်းပါးပါရှိတယ်ဆိုတော့ပဲသိရတယ်ကြာ
ဗုဒ္ဓူးကြီးကတနိုင်းဘက်မှာတိုက်ပွဲဖြစ်ပွားခဲ့သလိုဖာကန်ဒေတာအတွင်းမှာလည်းတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့တယ်လို့ဖာကန်ဒေတာမှာအခြေစိုက်တဲ့ KIA တရင်6ကတရင်မှုကပြောပါတယ
်အေးမနေ့ကနိုင်ရနားမှာတစ်ခေါက်ဖြစ်တယ်နောက်ဒီမှာအဲ့ဒီခုံစဲစုပဲမှာတစ်ခေါက်ဖြစ်တယ်။နည်းနည်းရတိုက်ပွဲဖြစ်တယ်မနေ့ကလည်းဒီဘက်မှာလည်းနမ်မပေါ်မှာ။တိုက်ပွဲတော့မပြင်းပါဘူး။နိုင်ဝဲလောက်ပါ။နိုင်ဝဲလောက်နည်းနည်းရဖြစ်တာပေါ့နော်။တနေရာမှာနိုင်ဝဲလောက်လောက်နည်းနည်းရဖြစ်တယ်
။ပြီးခဲ့တဲ့ဇူလိုင်လကုန်ပိုင်းက KIA တပ်ဖွဲ့ထိန်းချုပ်ရာတရုတ်မြန်မာနယ်စပ်ကမိုက်ဂျိုင်ယန်မြို့မှာ27ရာစုပင်လုံနဲ့ပတ်သက်ပြီးတိုင်းသာလက်နက်ကိုင်တပ်ဖွဲ့ခေါင်းဆောင်တွေအစည်းအဝေးကိုကျင်းပခဲ့ပါတယ်။27ရာစုပင်လုံအတွက်နိုင်ငံရေးမူပေါင်းဆွေးနွေးပွဲကိုဒီလပထမပတ်အတွင်းစတင်ဖို့ပြင်ဆင်ထားပေမဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဗန်နဖွဲ့ပါဝင်တယောက်ပဲဆိုတာတော့တိတိကျကျထုတ်ပြန်ထားတာမရှိသေးပါဘူး
။ကိုမိုးစောပြောပြသွားတာပါရှင်။အခုလိုတိုက်ပွဲတွေဖြစ်နေတာနဲ့တစ်ချိန်တည်းမှာပဲတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်တွေဘလို့ပေါင်းစည်းကြမလဲဆိုတာနဲ့ပတ်သက်လို့တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးစာချုပ်မှာလက်မှတ်ရေးထိုးထားတဲ့လက်နက်ကိုင်တပ်ဖွဲ့အချို့ဆွေးနွေးနေကြပါတယ်။တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေအနေနဲ့လက်နက်ကိုင်တပ်တွေပေါင်းစည်းရေးမှာကိုယ်ပိုင်မူဝါဒတွေရှိပေမဲ့နောက်ဆုံးမှာဘုံသဘောတူညီချက်တစ်ခုရရှိနိုင်ရေးအထိမျှော်လင့်ထားတာလည်းဖြစ်ပါတယ်။ဆက်သွယ်စုံစမ်းထားတဲ့မတ်တင်ကီထိုက်ကပြောပြမှာပါရှင်။
တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးသဘောတူစာချုပ်မှာလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၄ဘွဲ့ကကိုယ်စားလှယ်တွေထိုင်းနိုင်ငံချင်းမိုင်မြို့မှာစုဝေးပြီးတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကြားဘလို့ပူးပေါင်းနိုင်မလဲဆိုတာနဲ့ပတ်သက်ပြီးဆွေးနွေးနေကြတာဖြစ်ပါတယ်။ကမ္ဘာတစ်လုံးငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုလေ့လာအထောက်အကူပေးနေတဲ့အမေရိကန်အဖွဲ့အစည်းတစ်ခုဖြစ်တဲ့ United States Institute of Peace ကပညာရှင်တွေကကမ္ဘာတစ်လုံးတိုင်းရင်းသားလက်နက်ကိုင်တွေနဲ့အစိုးရတပ်ဖွဲ့တွေကြားလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုဥဆောင်ဆွေးနွေးနေတာဖြစ်ပါတယ်။ဒီအစည်းအဝေးကိုစီစဉ်သူတဦးလည်းဖြစ်ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီအဖွဲ့ရဲ့အကြံပေးပုဂ္ဂိုလ်ဦးခွန်ဆိုင်ကတော့ဒီဆွေးနွေးပွဲကဘုံသဘောတူညီချက်တစ်ခုရရှိလာဖို့အထောက်အကူဖြစ်စေတယ်လို့ပြောပါတယ
်။အဲဒီဥဆောင်ကတော့အခုလောလောဆယ်ကသူ့မူနဲ့သူရှိထားတယ်။ဒါပေမဲ့အားလုံးစုစည်းထားတဲ့မူကမရှိသေးဘူး။အဲဒီတော့ဒီ USIP လို့မျိုးအဖွဲ့အစည်းတွေကလာပြောပြတာသိကောင်းတော့ပေါ့နော်အဲ့ဒီတော့ဒီကိုအမြင်ကိုတင်ပြရုံနဲ့မကဘူးဒီအားလုံးကိုပေါင်းပြီးတော့မှတင်ပြနိုင်တဲ့လမ်းကိုလည်းကျွန်တော်တို့ပြနိုင်တာပေါ့
တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေဘက်ကတော့လက်နက်ချဖို့ဆန္ဒမရှိကြဘူးလို့လည်းဥခွန်ဆိုင်ကပြောပါတယ
်တော်လိုင်းအဖွဲ့အစည်းတွေကလည်းသူတို့ကလည်းဒီသူတို့ရဲ့နည်းပေါင်းကဲမြေသမူးသူတို့ဒီထောင်လာတဲ့တပ်တွေကိုမပြတ်စေချင်ဘူးအစိုးရကလည်းတစ်ဖက်ကသနိုင်ငံတစ်ခုနဲ့မနိုင်ငံတစ်ခုမှာတပ်မတော်တစ်ခုပဲရှိရမလို့လည်းပြောနေတယ်ဒီဥစ္စာတွေကိုကျွန်တော်တို့ဘယ်လိုပေါင်းစည်းအောင်လုပ်မလဲလမ်းတွေပေါ့နော်ဒီများနိုင်ငံမှာဘယ်လိုလုပ်ခဲ့သလဲပေါ့
တပ်မတော်ဘက်ကတော့တိုင်းရင်းသားလက်နက်ကန်တပ်အလုံးကိုအတိအမှတ်ပြုမထားပါဘူးတချို့လက်နက်ကန်တပ်တွေကိုလက်နက်စွန့်မှငြိမ်းချမ်းရေးဆွေးနွေးမယ်လို့ပြောဆိုထားတာဖြစ်ပါတယ်ဒါအပြင်မြန်မာနိုင်ငံမှာကလည်းတိုင်းရင်းသားလက်နက်ကင်တပ်ဖွဲ့အရေးအတွက်ကမနှဲလှပါဘူးဒီအချိန်ဒီမှာတိုင်းရင်းသားလက်နက်ကင်တပ်တွေကိုတပ်မတော်နဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်နိုင်မဲ့အလားအလာဘလို့ရှိနေပါသလဲဥခွန်ဆိုင်ကတော့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စက်ရေးဆိုင်ရာသဘောတူစာချုပ်အရတပ်တွေပေါင်းစည်းရေးမဖြစ်မနေဆွေးနွေးကြရမှာဖြစ်တယ်လို့ပြောပါတယ
်တစ်ဖက်ကလည်းဒီလက်နက်ချခိုင်းတဲ့အဖွဲ့ကြီးကအတွက်ကတော့အစိုးရနဲ့အခြေချပြောရမယ်ဒီကြပေါ့နော်နောက်တစ်ဖက်ကတော့အခုလောလောဆယ်ဒီအပြစ်ရထီတဲ့အဖွဲ့တွေကသူတို့ပေါင်းစည်းဖို့ကိစ္စကတော့ NCA ထဲမှာပဲလေသူကပြထားမှထားပြီးပြီလေသူက road map ပေါ့နော်ကျွန်တော်ဒီလမ်းပြမြေပုံစုမှပြထားထားပြီးပြီတစ်ဖက်ကနိုင်ငံကြီးသူနေပွဲလုပ်နေတဲ့အချိန်မှာနောက်တစ်ဖက်ကလည်းဒီလုံချုံကြီးဆိုင်ရာပြန်လဲပေါင်းစည်းကိစ္စတွေဆွေးနွေးကြမယ်ဆိုတော့စီးပီးသားကိုစာချုပ်ရင်းစာချုပ်ကစာချုပ်ယူယူမဟုတ်ပါလီမန်မှာဥပဒေဖြစ်ပြထားထားတဲ့စာချုပ်ဖြစ်တယ်အဲ့ဒီတော့နောက်ဖက်စလုံးကလောက်အောင်ပါမလုပ်လို့ရှိရင်လည်းဘယ်ဒီဥစ္စာကိုယ့်ရဲ့စာချုပ်ကိုကိုကပြန်မလို့မှဒီမလိုက်နိုင်တဲ့အပေါ်မျိုးဖြစ်သွားမှာပေါ့
အမေရိကန်ဖွဲ့စည်းတစ်ခုဖြစ်တဲ့ USIP နဲ့အခုချင်းမိုင်မျိုးကဆွေးနွေးပွဲမှာတော့အပြည့်အခက်ရစေးရစာချုပ်မှာလက်မှတ်ထိုးထားတဲ့အဖွဲ့တွေတဲက၄ဘွယ်သာတက်ရောက်နေတာဖြစ်ပါတယ် KNU ကရင်အမျိုးသားအစည်းအရုံး KNLPC ကရင်ငြိမ်းချမ်းရေးကောင်စီDKBA ကရင်အမျိုးသားဒီမိုကရေစီအကျိုးပြုတက်မတော်နဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီတို့ကကိုယ်စားလှယ်တွေတက်ရောက်နေကြတာဖြစ်ပြီးဩဂုတ်လ6ရက်နေ့မှာဆွေးနွေးပွဲပြီးဆုံးမှာဖြစ်ပါတယ်ရှင်
။မတ်တန်ဂီထိုက်ဆက်သွယ်မေးမြန်းခဲ့တာပါရှင်။အခုတခါတော့ပြည်ပကိုရောက်နေကြတဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေရဲ့နေရရင်ပြန်ခွင့်အကန့်အသတ်တွေရှိနေသေးတဲ့အခြေအနေကိုအလှည့်ပေးပါမယ်။အစိုးရတည်းရဲ့ရတရာစီမံကိန်းအတွင်းလူ600ကျော်ကိုအမည်မဲ့စင်းကနေပယ်ဖြတ်ပေးခဲ့ပေမဲ့လူဝင်မှုကြီးကြပ်ရေးပြည်ထောင်စုဝန်ကြီးကပြောခဲ့ပေမဲ့အကြောင်းမျိုးမျိုးကြောင့်ပြည်ပကိုရောက်နေတဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေနေရပြန်လာရေးမှာတော့အကန့်အသတ်တွေရှိနေတယ်လို့လူခွင့်ရေးသမားတွေကဝေဖန်ပါတယ်လူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနဘက်ကတော့နိုင်ငံရေးအရာအမည်မဲ့စင်းတတ်မှတ်ထားသူမရှိဘူးလို့တုံ့ပြန်ထားပါတယ်အပြည့်စုံကိုဆက်သွယ်မေးမြန်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကတင်ပြပေးမှာပါရှင်
သက်ဆိုင်ရာဝန်ကြီးဌာနတွေကနေအကြောင်းမျိုးမျိုးနဲ့အမည်မဲ့စင်းသွင်းထားသူ600ကျော်ကိုပယ်ဖြတ်ပေးခဲ့ပြီဖြစ်တယ်လို့ပြည်ထောင်စုဝန်ကြီးဦးသိန်းစွေကသတင်းတောက်တွေကိုပြောခဲ့တာပါ။ဒါပေမဲ့လို့ဘသူဘဝတွေကိုဒီအမည်မဲ့စင်းကပယ်ဖြတ်ပေးခဲ့တယ်ဆိုတာအတိအကျဖော်ပြထားတာမရှိပါဘူး။နိုင်ငံရေးလှုပ်ရှားမှုအပါအဝင်လူခွင့်ရေးတက်ကြလှုပ်ရှားသူတွေနေရပြန်လာရေးမှာအခုအချိန်ထိအကန့်အသတ်တွေရှိနေဆဲဖြစ်တယ်လို့ညီမြချင်းမြန်မာကအမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းက VOE ကိုပြောပါရစေ
။တခြားရင်းစရာမရှိလို့တခြားတိုင်းပြည်ကိုရောက်သွားတဲ့သူမျိုးတွေနော်ဒီလိုမျိုးကိုယ့်ရဲ့နိုင်ငံရဲ့ဒီကွန်လုတ်သွားတဲ့သူတွေကိုပြန်လာဖို့အတွက် blacklist ထုတ်ပေးရတယ်မကဘဲနဲ့တကယ်တမ်းခုနလိုဝင်းကြီးဌာနဒီကြားထဲမှာစိတ်ဆက်မှုတွေတည်င်းဖလှယ်မှုတွေနောက်ဒီလိုမျိုးပြန်လာတဲ့သူတွေကိုချောမွေစင်ပြေမှုတွေပူပေါင်းလှုပ်ဆောင်မှုတွေလှုပ်ဆောင်ပေးဖို့ဒါတွေကတော့ကျွန်တော်တို့အရင်ဆုံးရအောင်အခုဆုံးရစီအခုချိန်ထိတော့ကျွန်တော်တို့အားနည်းနေတော့မှာပဲ
လက်ရှိအချိန်ထိအမည်မဲ့စင်သွန်းထားသူ3900ကျော်နဲ့ passport နိုင်ငံကူးလက်မှတ်ပျောက်ဆုံးလို့အမည်မဲ့စင်သွန်းခံရတဲ့သူ4800ကျော်ကျန်ရှိနေဆဲဖြစ်တယ်လို့အလုသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကပြောပါတယ် Interpol လို့ခေါ်တဲ့နိုင်ငံတကာရဲတပ်ဖွဲ့ကအကြောင်းကြားထားတဲ့အကြမ်းဖက်မှုနဲ့ဆက်ဆက်တဲ့သူတွေအပါအဝင်ကလေးသင်ငယ်လိင်ကိစ္စနဲ့ပတ်သက်လို့အမှုခင်းကျူးလွန်ထားတဲ့သူတွေလည်းဒီအမည်မဲ့စင်မှာကျန်ရှိနေသေးမှာဖြစ်ပါတယ်ဒါပေမဲ့လို့ဒီအမည်မဲ့စင်မှာဘယ်သူတွေရှိနေသေးတယ်ဆိုတာကိုလူတို့ကိုတိတိကျကျထုတ်ဖော်ပြောဆိုဖို့လိုတယ်လို့ဥအောင်မျိုးမင်းကဝေဖန်လိုက်ပါတယ်
။ကျွန်တော်တို့ရဲ့ဘဝနဲ့ပတ်သက်ပြီးတော့အန်ရရှိနိုင်တဲ့ဒီလိုမျိုးစည်ရင်းနဲ့မှာဘာကြောင့်ပါလဲဆိုတာကျွန်တော်သိဖို့လိုအပ်တယ်လို့ဘယ်လိုမျိုးနည်းနဲ့ပယ်ထုတ်မလဲဘယ်သူတွေကတော့လွတ်သွားပြီလဲဆိုတဲ့ right to information တတင်းရရှိခွင့်ကကျွန်တော်တို့ရရှိရမယ့်အချက်မျိုးဖြစ်တယ်။ဒါတွေကိုအတိအကျမထုတ်ပြန်ခြင်းကလည်းကျွန်တော်တို့တူလို့တူလို့ပါလားမပါလားပြက်လားမပြက်လားသိဖို့အတွက်အခက်အခဲရှိနေတာနောက်ထပ်တစ်ခုဖြစ်ပါတယ်
။တမနာဟောင်းအသိစိန်လက်ထက်တုန်းကဗီဇာစည်းကမ်းချိုးဖောက်မှုကြောင့်အမည်မဲ့စင်တွန်းခံခဲ့ရတဲ့88မျိုးဆက်ကျောင်းသားဟောင်းဦးမောင်မောင်ဝမ်ဟာအခုအစိုးရတဲ့လက်ထက်မှာအမည်မဲ့စင်ပယ်ဖျက်ခဲ့ရတဲ့သူတွေထဲမှာပါဝင်ပါတယ်။ဒါပေမဲ့လို့ပြီးခဲ့တဲ့ရက်ပိုင်းကပဲပြည်ဝင်ခွင့်ဗီဇာနဲ့မြန်မာနိုင်ငံအဝင်မှာလေဆိပ်လူဝင်မှုရဲ့တားမြစ်ချက်ကြောင့်အမေရိကန်ပြည်အောင်စုကိုပြန်လည်ခဲ့ရပါတယ်။ဒါအပြင်ပြည်ပမှာရှိတဲ့နိုင်ငံရေးတက်ကြလှုပ်ရှားသူတွေပြည်ဝင်ခွင့်ဗီဇာရဖို့အတွက်ဝန်ခံကြရတွေနဲ့အကန့်အသတ်ခံခဲ့ရတဲ့အပေါ်မှာလည်းဝေဖန်မှုတွေရှိနေပါဒါကြောင့်လည်းပြည်ပရောက်ဒီမိုကရေစီအင်အားစုတွေဂုံတိတ်ခါရှိစွာနေရပြန်လာနိုင်ရေးနဲ့နိုင်ငံသားပြန်ဖြစ်ရေးတို့မှာဦးစားပေးကန့်တွယ်ဖြစ်ရှင်းပေးဖို့သမ္မတဦးထင်ကျော်နဲ့ဒေါက်ဆန်းစုကြည်တန်းနိုင်ငံရေးအကြီးအကဲဟောင်းမြောက်အဖွဲ့ကလည်းတောင်းဆိုထားပါတယ်ဒါပေမဲ့လို့လူဝင်မှုကြီးကြပ်ရေးဌာနအမြင့်အတွင်းဝင်ဦးမြင့်ကျိုင်ကတော့နိုင်ငံရေးတက်ကြလှုပ်ရှားမှုကြောင့်အမည်မဲ့စင်သွန်းထားသူမရှိဘူးလို့ပြောနေပါတယ
်ကျွန်တော်တို့တွင်ထားတဲ့ဟာဒီမှာသက်ဆိုင်ရာဟိုပါပေါ့ဖြည်းဖြည်းတို့ပါလို့ဆိုလို့ရှိရင်လည်းကျွန်တော်တို့ဒီတရားဥပဒေကဖောက်ပြတဲ့လူတွေနဲ့ပတ်သက်ပြီးအပြစ်ပေးယူထားတဲ့ပတ်သက်ပြီးတွန်းထားတယ်ကျွန်တော်တို့လောက်ကအတွင်းလာဆိုလို့ရှိရင်ဗီဇာစီကံဖောက်ပြမှုနဲ့တွန်းထားတယ်တချို့ဌာနဆိုင်ရာတွေကလည်းတွန်းတဲ့ဟာတွေကလည်းအဲ့လိုသူဌာနဆိုင်ရာအကြောင်းအချက်ဟိုတစ်ခုခုဥပဒေတစ်ခုနဲ့ညှိလို့တွန်းထားတာကျွန်တော်တို့နိုင်ငံရေးလှုပ်ရှားလို့တွန်းထားတယ်ဆိုတဲ့အောက်ဆင်တွေကတော့တယောက်မှမရှိပါဘူးဗျ
1988ခုနှစ်အရေးခင်နောင်ပိုင်းကာလကလေးကနေဆက်ဒေသမှာအခြေစိုက်ပြီးဒီမိုကရေစီအရေးတိုင်းရင်းသားသူငယ်အမျိုးသမီးတွေအရေးနဲ့လူခွင့်ရေးလုပ်ကင်ခဲ့ကြတဲ့အရက်ဖက်လူအဖွဲ့အစည်း40ကအဖွဲ့ဝင်တွေဟာသူတို့ကိုမြန်မာနိုင်ငံသားတွေအဖြစ်ပြန်လည်အသိမဲ့ပြုပေးဖို့ပြီးခဲ့တဲ့ဇူလိုင်လ25ရက်နေ့ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ထံကိုအေးဖွင့်စာပေးပို့ခဲ့ပါတယ်ခင်ဗျာ
ကိုထက်အောင်ပြောပြခဲ့တာပါရှင်။အခုတခါတော့အမေရိကန်နိုင်ငံရောက်မြန်မာနယ်ပွားတွေရဲ့ပညာရေးအခြေအနေဘက်ကိုအလှည့်ပေးပါမယ်။ကောလိပ်ကြောင်တက်နေတဲ့အမေရိကန်ရောက်မြန်မာနယ်ပွားအရေးအတွက်ဟာ83ရာခိုင်နှုန်းထိတိုးလာတယ်လို့ BACI လို့ခေါ်တဲ့မြန်မာအမေရိကန် Institute ကပြောလိုက်ပါတယ်။အခုခါမှာအမေရိကန်ပြည်ထောင်စုရောက်မြန်မာနယ်ပွားအရေးအတွက်ဟာ3သိန်းလောက်ရှိမယ်လို့ခန့်မှန်းထားပြီး 2,000 လောက်ဟာအနောက်အလယ်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့အိန္ဒိယနားမှာနေထိုင်တယ်လို့ BACI အဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီအကြောင်းကိုတော့ကိုအောင်အောင်ကပြောပြပေးမှာပါရှင်။
အမေရိကန်ရောက်မြန်မာနယ်ပွားတွေကောလိပ်ကျောင်းတက်ရောက်မှုနှုန်းဟာ2012ခုနှစ်က43ရာခိုင်နှုန်းရှိရာကနေ2016ခုနှစ်မှာ80ရာခိုင်နှုန်းအထိတိုးလာတာကြောင့်ဒါဟာ၄နှစ်တာကာလအတွင်း83ရာခိုင်နှုန်းအထိတိုးလာတာဖြစ်တယ်လို့အိန္ဒိယနာပြည်နယ်အခြေစိုက်မြန်မာအမေရိကန် Institute ကကြေညာချက်ထုတ်ပြန်ပါတယ်။လွတ်လပ်စွာပညာသင်ကြားခွင့်ရှိတဲ့အခြေအနေအောက်မှာလူငယ်တွေအနေနဲ့ပညာရေးကိုအလေးထားလာကြတယ်လို့မြန်မာအမေရိကန် Institute ဘုတ်ဖွဲ့ဥက္ကဋ္ဌဒေါက်တာရိုဒင်းကပြောပါတယ
်။ကျွန်တော်တို့ဗမာပြည်ကနေလာတဲ့ဒုက္ခတဲ့အနေနဲ့အမေရိကဝင်လာတဲ့အခါမှာဗမာပြည်နောက်မလေးရှားအိန္ဒိယတို့မှာအခွင့်အရေးမရရှိခဲ့တဲ့လွတ်လွတ်လပ်လပ်ပညာသင်ကြားရေးကိုဒီအမေရိကမှာရရှိတဲ့အခါမှာရှေ့ရေးအတွက်စဉ်းစားပြီးတော့ဒီကျောင်းသူကျောင်းသားတွေအမတန်တက်ကြွပြီးတော့သူတို့ကဒီပညာရေးကိုအသွင်ဖွင့်ဆိုင်စူးစမ်းလာတာတွေ့ရပါတယ်။နောက်ကျွန်တော်တို့ BACI ကလည်းသူတို့တက္ကသိုလ်တွေဝင်နိုင်အောင်ကျွန်တော်ပံ့ပိုးပေးတဲ့အစီအစဉ်တွေလုပ်ပေးပါတယ်။
အိန္ဒိယနာပြည်နယ်ကပညာရှင်တွေနောက်ဒီတခြားလူမှုနယ်ပယ်တွေကအဖွဲ့ဝင်တွေပေါင်းပြီးစည်ရင်းပြုစုတာဖြစ်တယ်လို့ဒေါက်တာရိုဒင်းကအခုလို့ဆက်ပြောပါတယ
်။ဒီတိုင်းပေါ့နော်။နေရာဒီနှစ်လကိုကျွန်တော်တို့ဗမာပြည် High School ကျောင်းသားတွေကျောင်းအားတဲ့အချိန်မှာအဖွဲ့6ဖွဲ့ခွဲပြီးတော့သူ့ဧည်သည်ကျွန်တော်တို့လုပ်ခိုင်းပါတယ်။ American တက္ကသိုလ်ကဆရာဆရာမတွေဦးဆောင်ပြီးတော့
2009ခုနှစ်ကနေစလို့ American ပြည်တော်စုကိုဝင်ရောက်လာသူမြန်မာနယ်ပွားအရေးအတွက်ဟာ36,000ကျော်လောက်ရှိပြီးအဲ့ဒီထက်က2,000ခွဲကတော့ Indiana ပြည်နယ်မှာနေထိုင်ပါတယ် BACI အဖွဲ့အခြေစိုက်ရ Indiana Police မြို့မှာတော့10,000ခွဲလောက်နေထိုင်ပြီးတော့ Indiana ပြည်နယ်ရဲ့ဒုတိယအကြီးဆုံးမြို့ Fort Wayne မှာလည်းမြန်မာနယ်ပွား3ခန်းနီးပါးနေထိုင်ပါတယ်ရွှေပြောင်းအခြေချနေထိုင်သူအများစုကတိုင်းရင်းသားတွေဖြစ်တယ်လို့ဒေါက်တာရိုဒင်းကပြောပါတယ်
ဒီ10,000ခွဲလောက်မှာကျွန်တော်တို့ချင်းလူမျိုးက90ရာခိုင်နှုန်းလောက်ရှိပါတယ်။အဓိကတော့ဒီစစ်အစိုးရလက်ထက်မှာဘာသာရေးလူမျိုးရေးဖိနှိပ်မှုအတွက်ဒီအိန္ဒိယတို့မလေးရှားတို့နိဆက်ရာနိုင်ငံခြားကိုထွက်ပြေးနေဆက်ကြောပြီးတော့ထွက်ပြေးလာတဲ့ဒုက္ခတွေတွေဖြစ်ပါတယ်။ဒီအမေရိကန်အစိုးရရဲ့ resettlement တစ်စီစဉ်ကအမေရိကန်ကိုရောက်လာကြတာဖြစ်ပါတယ်။
တချိန်ကအစိုးရအတိုက်ခံအင်အားစုဝင်အများပြားလဲ4ဝင်းမြို့မှာနေထိုင်ပါတယ်အသက်10နှစ်အရွယ်မှာမိဘတွေနဲ့အတူ4ဝင်းမြို့ကိုပြောင်းရွှေ့အခြေချနေထိုင်ခဲ့တဲ့ကောလိပ်ကျောင်းသူတဦးဖြစ်သူမတ်ဤခင်ဦးကတော့သူ့ရဲ့ပညာရေးရည်မှန်းချက်ကိုအခုလိုပြောပြပါတယ
်ပညာတက်ထားမှာကိုလို့ချင်တာဥမာဟိုဆရာမလို့ချင်လားအဲ့လိုမျိုးပေါ့နော်ဟိုကိုဖြစ်ချင်တာကိုအရင်ဟိုလုံးလို့ရမယ်လို့ထင်တယ်ဘတ်ဆောဇီဝပေးရယူထားတာပေါ့နော်ဇီဝပေးရယူထားတာဆိုတော့ဆရာဝန်ဖြစ်ချင်လို့ပေါ့နော်ဆရာဝန်လုတ်ပြီးတော့ဟိုစေတနာဝန်ထမ်းအနေနဲ့တောရော်လေးတွေမှာအဲ့လိုမျိုးမရှိစင်ရတာလည်းအဲ့လိုမျိုးကူညီတာမျိုးလုပ်ချင်တယ
်အခုခါမှာတော့ American ပြည်ထောင်စုရောက်မြန်မာနယ်ပွားဥယေဟာ3သိန်းကျော်လောက်ရှိမယ်လို့ BACI အဖွဲ့ကကမန့်ထားပါတယ်ဒီ BACI အဖွဲ့ဟာ Indiana Police မြို့မှာရွှေပြောင်းချစ်ချနေထိုင်သူတွေအတွက်ပညာရေးနဲ့တပ်မွေးဝမ်းကြောင်းပညာရက်တွေတင်ကြားရမှာအကူအညီပေးနေတဲ့အဖွဲ့ဖြစ်ပါတယ်ဒီအဖွဲ့အနေနဲ့လူ 4,000 ကျော်လောက်ကိုအကူအညီတွေပေးပြီးလဲဖြစ်ပါတယ်ခင်ဗျာ
ကိုအောင်အောင်စူးစီးတင်ပြခဲ့တာဖြစ်ပါတယ်ရှင်ကျမတို့ဗီဒီယိုကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တည်သချင်းတွေတောင်းယူလို့ရတယ်ဆိုရင် VOA မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တစ်တာအမှတ် 855 ကိုစာရေးသားဆက်သွယ်နိုင်တယ်လို့ email လိပ်စာ bamis@voanews.com ကိုလည်းပေးပို့နိုင်ကြပါတယ်ရှင်တယ်လီဖုန်းနံပါတ်ကတော့1-2-3-2-3-2-5-5-5-4ဖြစ်ပါတယ်မကြာခင်ထုတ်လွှင့်မဲ့အစီအစဉ်တွေမှာတော့ကျမရေးဥအောင်ခင်ရဲ့မြမအရေးတုံသက်ချက်နဲ့တိုင်းရင်သတင်းလွှာစတဲ့သတင်းပတ်စင်ကန်တာတွေကိုနားဆင်ကြရမှာပါညစေနိုင်အထိလှိုင်းဒိုမီတာ25 32 50နဲ့လှိုင်းလက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလှိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kHz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။မြန်မာစံတော်ချိန်ည10နာရီအထိဆက်ပြီးနားဆင်ကြရမယ့် VOE မြန်မာပိုင်းရဲ့2016ခုနှစ်ဩဂုတ်လ4ရက်ကြာသပတေးနေ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလမ်မီတာ190တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ဒီအချိန်ပိုင်းအတွင်းမှာတော့ကျမရေခန္ဓာကိုအရင်ဆုံးနားဆင်ရဖို့ရှိပြီးမြမလဲရစိုက်ပျိုးရေးအကြောင်းဦးအောင်ခင်ရဲ့သုံးသပ်ချက်နဲ့အတူတိုင်းရင်သတင်းလွှာကဏ္ဍမှာတော့
တိုင်းရင်သားလူမျိုးတိုင်းဆိုတာဗမာကလည်းတိုင်းရင်သားလူမျိုးတစ်မျိုးဖြစ်တယ်အဲ့တော့ဒီဗမာဆိုတဲ့တိုင်းရင်းသားလူမျိုးတွေ
ကျောင်းသားတံမတော်ဥက္ကဋ္ဌရဲ့ရဲဘော်ကိုတန်ခဲမိုင်းချာရန်အစည်းအဝေးမှာပြောသွားခဲ့တဲ့တိုင်းရင်းသားလူမြန်မာတိုင်းရင်းသားလူမျိုးစုအတွက်ပြည်နယ်ဆိုတာလိုအပ်သလားမလိုအပ်ဘူးလားဆိုတဲ့အကြောင်းနဲ့တူတခြားတိုင်းရင်းသားဒေသကသတင်းအစုံလင်ကိုနားဆင်ကြရပါမယ်ရှင်ဒီလိုအချိန်အစီအစဉ်တွေကမှအခုရင်ဆုံးကျမ်းမာရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ဒီတစ်ပတ်မှာတော့မိုးရွှေမှာဖြစ်လေရှိတဲ့ကာလဝမ်ယောဂါကြိုတင်ကာကွယ်ရေးအကြောင်းကိုတင်ပြထားပါရယ်။ပြည်မြို့ဝင်းကျင်မှာကာလဝမ်လို့ခေါ်တဲ့ကုဆတ်မြန်ပြီးပြင်းထန်တဲ့ဝမ်ပြက်ဝမ်လျှောယောဂါမကြခင်ကဖြစ်ပွားခဲ့ပြီးတော့လူသေဆုံးမှုတွေလည်းရှိခဲ့ပါရယ်။ဒါကြောင့်တခြားဒေသတွေမှာပါကြိုတင်ကာကွယ်မှုတွေလှုပ်ထားသင့်တယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေကြပါရယ်။ဒီကာလဝမ်ယောဂါဘာကြောင့်ဖြစ်ရပြီးဘလို့ကာကွယ်နိုင်လဲ။ယောဂါဖြစ်လာရင်ဘလို့စောစောစီးစီးခွဲခြားသိနိုင်ပြီးကုသမှုခံယူသင့်ပါသလဲ။ဒီအကြောင်းမြန်မာနိုင်ငံဆရာဝန်များတင်ကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါရရှင
်။ Okay, data မြင်ခင်ဗျာကျွန်တော်တို့အခုလို့ဒီမိုးရွာတီရောက်လာပြီဆိုလို့ရှိရင်ဒီဝမ်ပြဲဝမ်ရှော့ယောဂါတွေဖြစ်တတ်တာပါဆရာเนาะအခုတော့ဆရာကြီးမချာခင်ကပြည်မြို့မှာဒီကာလာဝမ်ယောဂါနောက်တစ်မျိုးဒီကုဆတ်မြန်ပြင်းထန်တဲ့ဝမ်ပြဲဝမ်ရှော့ယောဂါဖြစ်လိုက်တဲ့အတွက်ဒီဆုံးမတချို့ရှိတယ်လို့ကြားပါတယ်ဆရာ။အဲ့ဒါကြောင့်မလို့အခုလိုဒီမိုးရွာစီမှာပေါ့နော်ဒီဝမ်ပြက်ဝမ်ရှော့ယောဂါတွေနဲ့ပတ်သက်ပြီးတော့ဘလို့သတိထားသင့်တယ်ဆိုတော့စပြီးတော့ပြောပြပေးပါတော့ဆရာကြီ
း။ဒီကအများကြီးကတော့ဝမ်ပြက်ဝမ်ရှော့ပေါ့ဗျာ။အထက်လန်အောက်ရှုပ်လဲပြောကြတာပေါ့။ပေါ်အားနဲ့အောက်ကဝမ်သွားတယ်ပေါ့။အခုတော့ထူးခြားခြားဒီနှစ်မှာဟိုပြေမှာဆရာပြောသလိုပေါ့။ဒီကုဆက်မြန်ပြင်းထန်ဝမ်ပြက်ဝမ်ရှော့ဆိုပြီးတော့သုံးတယ်။ဘာဖြစ်လို့ဆိုသိမကြခင်ကမှကုဆက်မြန်ပြင်းထန်အဆုတ်ရောင်ကောက်ဝဲစေးကျွန်တော်ထူတာပေါ့။အဲ့ဒီစကလုံးကိုလူရကုဆက်လက်မြန်နဲ့ပြင်းနဲ့ပြင်းထန်နေဆိုတော့ကြောက်တယ်ပေါ့။အခုလည်းဒီလိုပဲကာလာဝမ်လို့ပြောလို့ရရှင်အမှတ်တမ်းနဲ့မိနေမှာဆိုတော့ကုဆက်မြန်ပြင်းထန်ဝမ်ပြက်ဝမ်ရှော့ဆိုပြီးစသုံးလိုက်တာ။တကယ်တော့ကျွန်တော်ကာလာဝမ်ကိုပြောတာပါပဲ
။ဟုတ်ကဲ့ဆရာ။အဲ့တော့ဒီကာလာဝမ်ယောဂါကဘာကြောင့်အထူးကဖြစ်ရလဲဆရာ
။ကာလာဝမ်ဖြစ်ရတဲ့အကြောင်းကတော့ဒီဘက်တီးရီးယားတစ်မျိုးပေါ့။ Vibrio cholerae လို့ခေါ်တဲ့အဲ့ဒါတွေကခုနကဒီမိုးပေါ်ရသေးမှာပေါ့နဲ့ဟိုမြေကြီးကြီးလာတာပေါ့။မြေကြီးရှန်လာတဲ့အခါမှာတောက်ရီခံနေတဲ့ဟိုဝင်နေအဲ့တော့ဒီကနေ့မှာကာလာဝမ်ဖြစ်တဲ့လူတယောက်ကအဝိရှော်မဲ့ရေတုရဲ့ဝစားရေးစိတ်နဲ့အဲ့ဆက်မှာပြန်ဆန်းသွားတာပေါ့အဲ့ဒီကနေ့အဲ့ရေကိုတောက်ရင်တရွာလုံးကာလာဝမ်ယောဂါဖြစ်နိုင်တာပေါ့နော်အခုတိရတလောက်ပြီမှာကရက်ွက်ခုနကခုနှစ်ရက်ွက်ပြင်းထန်တယ်နောက်ကမြို့တွေပါလေအဲတခြားမြို့တွေပေါ့ကျွန်တော်တို့ပေါင်းတယ်လို့အောင်လန်အထိပေါ့မကွေးပေါ့အဲ့လိုမြို့တွေကဖြစ်လာတော့အဲ့ဒီရေတဲ့အစားစားတွေကိုဘယ်ရလဲဆိုမစင်ရခုကတိုက်ရိုက်တော့အောင်ဆိုဝိုက်ပြီးတော့ကောင်းဆိုဒီစဆက်အစားစားနဲ့ရေတွေကိုပါလာတာပေါ့ခုနကတည်းကရေတက်လို့ရေကန်ထဲမှာဖြစ်တာမျိုးတွေအဲကာလာဝမ်ဖြစ်တဲ့လူတစ်ယောက်ကသူ့ရဲ့အသုံးဆောင်တွေသူကတလဟော့ရှင်းတော့ဆေးရုံတင်နေတာမှာသူ့ရဲ့ဒီခရင်ကြီးကိုကျွန်တော်ကပလတ်စတစ်နဲ့အုပ်ထားအောက်မှာပေါက်ကြီးဖောက်ပြီးတော့ဒီစလုံးကြီးနဲ့ခံထားတယ်အဲ့ဒီလောက်ထိသူ့အသီးသန့်ခရင်နဲ့ကျွန်တော်ထားတယ်အဲ့တော့သူ့ကိုပြုတ်ဆုတဲ့လူတွေကခါတကယ်ကိုလက်ကိုဆေးရတယ်ကျွန်တော်တို့ဒီဆက်ပြားတွေနဲ့ဆေးရတယ်ပေါ့နော်အဲ့တော့နောက်လူတွေကိုမကူပါဘူးကျွန်တော်ဒီအဝတ်စားတွေဒီကင်တွေထားတဲ့မစင်ကင်တွေထားတဲ့လက်တွေကိုဒီဟာဆက်ပြန်နဲ့ဆေးပြီးတော့ကျွန်တော်ပိုးသက်ဆေးတွေအောင်တတ်ရမှာရှိတယ်။အဲ့တော့အများစုဖြစ်ကြတာကတော့ဒီအစားအစာတွေထဲမှာမကျက်တကျက်ချက်ထားတဲ့ပင်လယ်စာတွေနောက်ကကပတ်ဝန်းကျင်မတန့်ရှင်းကိုရေခုနပြောလို့ခေါ်အိမ်သားတွေမတန့်ရှင်းဘူးရေအိမ်သားတွေရေရှမ်းနေ။အဲ့တော့တကူကတော့လူတွေပြတ်သိပ်ပြီးနေတာပေါ့ဆင်းရဲမွဲတွေတော့ပြတ်သိပ်ပြီးနေကြတာ။အဲ့တော့အဲ့လိုမျိုးနေရာတွေကလည်းကျွန်တော်ဖြစ်တာပဲ
။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီယောဂဖြစ်လာပြီဆိုရင်ယောဂကိုသိဖို့အတွက်ယောဂလက္ခဏာတွေရောဘယ်လိုနေထားရရှိလဲဆရာကြီး
အဲ့တော့အဓိကကကျွန်တော်ပြောသလိုပဲ Vibrio cholerae ဆိုတဲ့ bacteria ပိုးသူကအဆိတ်ထုတ်လေဗျာအဆိတ်ထုတ်တော့ဦးသိမ်းမှာကတ်နေတယ်တွေ့နေတယ်ဆိုတော့မစင်မဖြစ်တော့ဘူးအဲ့တော့အဲ့ဒါတွေအကုန်လုံးကဘယ်လိုလဲဆိုရှင်ဝမ်းနေရအရေးတွေဖြစ်ပြီးတော့စံစည်းရည်လိုပဲတလဟောဒီဘုံနဲ့တွန်လိုက်တယ်လို့တလဟောကိုထွက်တာနာယီပိုင်းကိမှာကိုခါလန်နဲ့ခြေပြီးတော့ကိုခန္ဓာဒီအရေးတွေဝမ်းမဖြစ်တဲ့အရေးတွေဖြစ်သွားတယ်ဒီကြည်ရကငညီနဲ့နည်းနည်းရတယ်ငညီနဲ့လေးပေါ့နော်အဲအဲ့လိုကတဏီကုံဆိုတချို့ဆိုရင်3ကာလန်4ကာလန်လောက်သွားတဲ့ခလေးတွေလူများတွေတော့ရှိတယ်တဏီဆိုလို့ရှိရင်10လီတာဆိုတာကအနည်းဆုံးဒီကတော့ရေစံပလင်း10ပလင်းလောက်ကိုဝမ်းနေရပြတ်တာဟုတ် ဲ့တော့ဒီလောက်မြန်မြန်ဆန်ဆန်ကြီးနိုင်ယူပိုင်းတွင်းမှာဝမ်းပြတော့ရေတက်တွေခန့်ချောက်တာပေါ့အဲ့တော့ရေတက်ခန့်ချောက်တဲ့သူရေတက်နဲ့အတူအီလက်ထရိုလိုက်လို့ခေါ်တဲ့ဆိုဒီယမ်နဲ့ပိုတက်ဆီယမ်နဲ့ကလိုရိုက်တွေဟိုက်ဒရိုဘိုင်ဘိုင်ကာဗိုနိတ်တွေအဲ့ဒီပတ်တွေအကုန်လုံးပါသွားတာပေါ့မညီမညာဖြစ်ကုန်အဲ့ဒီအတွက်ကြောင့်သူနာဟာရေခန့်ချောက်ရင်မြေတွင်းနေဟုတ်ပနဲ့ချက်ချင်းပဲဖြစ်လာတာလက်ဖျားချီပြားကြီးလိုက်ပေးကြီးတွေတွန်းတယ်ဒီရေပြားတွေကအေးဆက်ပြီးတော့ဘာခေါ်လဲဆိုရင် elasticity ဆိုလို့ခေါ်တယ်စိတ်ရလို့ရှိရင်ကပြန်မတက်တော့ဘူးပြန်မရတော့ဘူးလက်လေးကိုလက်ရေပြားကိုဆွဲဆန့်ပြီးတော့စိတ်ကြည့်တော့ထောင်ရကလေးကြံခဲ့တယ်အဲ့တော့ချီပြားတွေကအေးတယ်ပြားနဲ့နောက်ဆုံးအရန်ကိုကျွန်တော်အလင်းမြန်မကွရင်အသက်ရှူတွေမြန်လာတယ်နှလုံးခုန်တွေမြန်လာပြီးတော့သတိလစ်ပြီးတော့သိရပါဘော
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဒီတခြားအစာအစိတ်တက်တဲ့ယောဂနဲ့ကိုဆရာကြီးဘယ်လိုခွဲလို့ရလဲ
မှန်တယ်တချို့နေရာတွေမှာလည်းအခုအစာအစိတ်တင်နေဆိုတော့ဖြစ်ပျက်တွေဖြစ်နေတဲ့ဒီအိမ်နဲ့ပေါ့ဆိုတော့အလူမာတွေးရချွေးတဲ့အစာစာကိုစားလိုက်တယ်သူတွေချက်ချင်းပဲအော့အန်တယ်မူးဝေတယ်စိတ်ုံတင်ရတယ်ဝမ်းပျက်တွေဝမ်းရှိုးတာတော့ရှိတယ်ဒါပေမဲ့လည်းအများဆုံးဖြစ်တာကအော့အန်တာပေါ့နော်သူကတော့အစာအစိတ်တင်ကတော့ခုနကူးဆက်မြန်ပြင်းထန်ကာလာဝမ်းလောက်တော့ကျွန်တော်မဆိုးဘူးတော့ကာလာဝမ်းယောဂနဲ့ကွဲပြားတာကခုနပြောလို့မဆိုးဘူးနာရီပိုင်းတွင်းတလဟောဝမ်းသွားလောက်အောင်မဖြစ်ဘူးသူကဒီကုနာကတရက်တရက်နဲ့သူ့အတူပြန်ကောင်းသွားတယ်သူတို့စောင့်ကြည့်လိုက်တာနဲ့လိုအပ်လို့ရှိရင်တစားရည်လေးတက်လိုက်တာနဲ့ကောင်းသွားတယ်ရှိတယ်ခုနကာလန်ဝမ်းကြတော့ဒီပိုးကြီးကိုပြန်ပြီးတော့ခုနရေကြီးရေရှမ်းတဲ့ကိစ္စမျိုးတွေကလည်းတလဟောဖြစ်တာအဲ့တော့မြန်မြန်ထိန်းချုပ်ဖို့လိုတာပေါ့တကယ်လို့မြန်မြန်မထိန်းချုပ်ရင်ချက်ချင်းပဲကျွန်တော်ကလူတွေအများကြီးပြန်ပြီးတော့ဒီပြောက်တွေများသွားနိုင်တယ
်ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့ဒီယောဂါကိုကာကွယ်ဖို့အတွက်ဆိုရင်အဓိကဘာတွေလုပ်ဖို့လိုလဲဆရာ
ခုနပြောသလိုပေါ့လေဒီလူနာရဲ့အယခင်းတွေပစိုးတွေထမိန်တွေဒါတွေအကုန်လုံးကိုကျွန်တော်ကကင်တွယ်နေတဲ့လူတွေကိုပြုတ်ပြော်ရှော်ရတာပေါ့ပေါင်းတင်ပြရတာပေါ့နော်နောက်ကပိုတက်ဆီတွေကိုကျွန်တော်တို့ဒီရေကန်တွေရေထွင်းတွေမှာအခုဆိုလို့ရှိရင်ကျွန်တော်ကလိုရင်းတွေလိုက်ခတ်တယ်လို့ပြောနေကြတယ်ဒီဟာတွေကကျွန်တော်ပိုတက်ဆီနဲ့ခတ်တယ်နောက်ကဒီတောက်ရေကိုကျွန်တော်ကအများဆုံးကကြိုချက်သွားပါမှာပေါ့လေကျွန်တော်အိမ်သားတွေမှာလည်းကလိုရင်းတွေဖြူရတာပေါ့နော်နောက်ကအစာအစာတွေကိုမကန့်ငင်မှာလက်ကိုသေးချာဆေးရမယ်ဒါပြီးတော့အိမ်သားထွက်လို့ရှိရင်လက်ကိုဆက်ပြန်နဲ့ဆင်အောင်ဆေးရမယ်ပေါ့နော်ပိုဗီတီရောက်ကခုနလူနာနဲ့ထိတွေ့ထားတဲ့လူတွေအကုန်လုံးကိုမသွားမလားအိမ်မှာပဲနေပြီးတော့သူတို့ရဲ့ဝေစာပစ္စည်းပစ္စည်းအကုန်လုံးကိုကျွန်တော်ပြုတ်လျှော်သူတို့ကိုကျွန်တော်ပညာပေးရမှာပေါ့သူကလည်းနောက်လူတွေမကူပါဘူးပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုကာကွယ်တဲ့ကြားတွေကဖြစ်လာခဲ့ရောဒီကုသမှုအပိုင်းနေလေ
ခုနပြောလို့ကာလဝမ်းယောဂါကအရန်ကိုရေတက်တိခန့်ချောက်ကုန်တော့သေးပြောက်နှုံးကမကူခဲထားရင်60ရာခိုင်နှုန်းဆိုတော့တရားမှာ60တော့ပေးနိုင်တယ်ပေါ့တကယ်ကုလာတာဟိုမှာကျွန်တော်က900ခိုင်နှုန်းလောက်ကပေးဆင်ရှိနိုင်သေးတယ်ပေါ့နော်အဲ့တော့ကျွန်တော်ကဒီလူတွေကိုတတ်စားတဲ့ပြေအောင်ပြရမှာ၄အလက်ထရိုလိုက်တွေအစားသွင်းရတာတွေနောက်ပိုးတက်စီပြရတာတွေပါပါတယ်
ဟုတ်ကဲ့ဆရာဒီအခုပြည်မြို့မှာဖြစ်တယ်လို့ပြောဆရာเนาะတခြားမြို့တွေမှာဖြစ်ပွားလာဖို့ဒီစွန့်ရတဲ့အနေထားရှိလားဆရာ
ကြီးပြည်မှာဆိုရင်တော့မြို့6မြို့ဖြစ်သွားတာလေเนาะအဲ့တော့အထာကတော့ရိုးရိုးတို့တို့ထိန်းချုပ်နိုင်ပြီပေါ့เนาะအဲ့တော့ကြံတဲ့မြို့တွေမှာမထိဖြစ်နိုင်ဘူးလို့ပြောနိုင်ဘူးအဲ့တော့ကြံတဲ့နေရာမှာလည်းကျွန်တော်အသိစိတ်တက်ရှိရမယ်ဒီလူကခီးသွားမယ်ရွှေပြောင်းနေရမယ်ဒီမှာရှိတာပိုးမသိသေးဘူးဆိုတော့နောက်လို့ကုနိုင်တာပေါ့เนาะတခါလဲအခုမန္တလေးမှာမြေကြီးကြီးနေပြီဒီမှာကာလာဝမ်းယောဂဖြစ်မလာနိုင်ဘူးဘယ်တော့နိုင်ဘူးအဲ့တော့ကြိုတင်ပြီးကျွန်တော်ကောင်းဝင်မှုကပါလဲဆိုလို့ရှိရင်အစာအတောက်တွေအကုန်လုံးကိုချက်အောင်ပြုထားမယ်ဆူဆူပူပူစားမယ်ရေကိုကြိုချက်တောက်မယ်ပေါ့နော်အားလုံးကိုပို့တက်ပြီးသားဖြစ်အောင်နောက်လူတိုင်းလူတိုင်းနဲ့တကူရေးတန်ရှင်းရေးပေါ့နော်နောက်အိမ်တွေပြုတ်သိမ့်နေတယ်အဲ့ဒီလိုလူမျိုးကိုကျွန်တော်အများဆုံးပညာပေးရမှာပေါ့နော်ရေလုံးအိမ်သာစောက်တာတာအစာပေါ့နော်ဒီမှာပါလဲ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမရေကန္နာကိုတောက်ကြနေမနေ့ပိုင်းမှာလည်းဒီချိန်ပြန်ပြီးတော့နားဆင်နိုင်ကြပါရဲ့ရှင်အခုစနေနေ့ညတိုက်ရိုက်လေးလိုက်မှဆွေးနွေးမယ့်အကြောင်းအရာကိုပြောပြရင်ဖိတ်ခေါ်ပါရစေရှင်
ရင်စစ်အစိုးရအဆက်ဆက်လက်ထက်ပြည်တွင်းကနေဒီပေါက်ကိုထွက်လာကြတဲ့ဒီမိုကရေစီရေလှူရှားသူတွေတဲကမြန်မာနိုင်ငံကိုပြန်ကျင်သူတွေပြည်တော်ဝင်ခွင့်ရဖို့အခက်အခဲမျိုးမျိုးနဲ့ကြုံနေကြရပါတယ်ဒီပေါက်ရောက်ဒီမိုကရေစီရေလှူရှားသူတွေအနေနဲ့အခုလိုဒီမိုကရေစီနိုင်ငံတော်အသစ်ထူထောင်နေတဲ့အခြေမျိုးမှာတထောင်တနေရာကနေတက်ဆွမ်းသမျှပါဝင်လှုပ်ဆောင်ခွင့်ရမယ်ဆိုရင်နိုင်ငံတော်ပြန်လည်တည်ဆောက်ရေးအထောက်အကူမဖြစ်နိုင်ပါဘူးလားဒီလူတွေရဲ့အတွေ့အကြုံအသိပညာကျွမ်းကျင်မှုတွေကိုပြန်ပြီးအသုံးချခွင့်အသုံးချခံခွင့်ပေးလို့နိုင်ငံအတွက်ဘာများအကျိုးရုပ်သွားနိုင်ပါသလဲစသည်အားဖြင့်အခုလာမယ့်စနေညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးကြနေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က0239238255လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
VOA American တန်ရက်ဓာတ်ရိုက်လေးလိုင်းစီစဉ်တွေကိုအင်္ဂါနေ့စနေညပိုင်းစီစဉ်တွေမှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။အခုလာမယ့်စနေနေ့ညဓာတ်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုမြမအရေးသုံးသက်ချက်ကိုနားဆင်ကြရပါတော့မယ်။မြမစိုက်ပျိုးလေယာထုတ်လုပ်မှုအကြောင်းကမ္ဘာပံအမှုတန်းတွေကသူတေသနာလုပ်ပြီးမကြခင်ကအစီရင်ခံစာထုတ်ပြန်ထားပါတယ်။ဒီစာတန်းကိုဥအောင်ခင်ကသုံးသက်ရေးသားပြီးကိုကျော်ကျော်သိန်းနဲ့အတူတင်ပြထားပါတယ်ရှင
်။မြမပြည်သားအများစုဟာခြေလက်မှနေထိုင်ကြတဲ့အတွက်ဆင်းရဲမှုကြာဆင်းရေးလမ်းစဉ်ချမှတ်မယ်ဆိုရင်စိုက်ပျိုးလေယာဉ်နဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကိုသိရှိနားလည်ဖို့လိုပါတယ်။ဒါပေမဲ့ဒီနေရာမှာအလွန်အားနည်းတဲ့အတွက်ထိရောက်စွာလုကင်နိုင်မှုကက်ခဲပါတယ်။ဒါကြောင့်မို့အရာဝတီဘကိုးစကိုင်းနယ်ရှမ်းပြည်နယ်ကအိမ်တောင်စု2000နီးပါးကို2014မှာစစ်တမ်းခောက်ယူပြီးလေယာထုတ်လုပ်မှုအစီရင်ခံစာရေးရတယ်လို့ကမ္ဘာပံအုပ်စုနဲ့ LIFD အဖွဲ့ကဆိုပါတယ်။ February လက Analysis of Farm Productioneconomic ဆိုတဲ့စာမျက်နှာ200ကျော်အစီရင်ခံစာထွက်လာပါတယ်။တိုင်းနယ်ပြည်နယ်လေးခုကရွာကြီးတွေကိုလှည့်လာတာမို့တပြည်လုံးကိုစားမပြုပေမဲ့လုတ်ကွင်းလုတ်ကွက်နဲ့ထုတ်လုပ်မှုဆက်ဆက်နေပုံကိုတင်ပြထားပါတယ်။ဘေးစံနှုန်းနဲ့ပဲတိုင်းတိုင်းလေယာထုတ်လုပ်မှုနှိမ့်ချနေတာမို့တိုးတက်ဖွံ့ဖြိုးရေးမှာအကန့်အသတ်ရှိပါတယ်။အစိုးရအနေနဲ့အဓိကပါဝင်ရမယ့်ခြေလက်အခြေခံအဆောက်အုံကောင်းမွန်မှုနဲ့လေသမားကိုအသက်ပညာပေးမှုစတာတွေမှာထုတ်တယ်နေတဲ့အတွက်လေယာထုတ်လုပ်မှုနှိမ့်ကြရတာဖြစ်ပါတယ်တဲ့6ခွေရာသီမှာနှွေတစ်ပါးဆိုက်ရတာအရင်နီးများပြီးအမျက်နေတာမှုအချားသီးနှံစိုက်ပျိုးရေးကိုအားပေးတဲ့နေလို့ဆိုပါတယ
်စစ်တန်းကောက်ယူတဲ့အိမ်တော်စုမှာ80ရာခိုင်နှုန်းဟာမိုးစပါးဆိုက်ပါတယ်6ခွေရာသီမှာနှွေစပါးဆိုက်သူ20ရာခိုင်နှုန်းသာရှိပြီး80ရာခိုင်နှုန်းကကောက်ပဲသီးနှံဆိုက်ပါတယ်ဘဲဒီစိန်ပဲဝါကလေးနဲ့မတ်ပဲကိုအများဆုံးဆိုက်ကြပြီးအိန္ဒိယအာရဗ်အမရိတ်ထိုင်းဘင်္ဂလားဒေ့ရှ်နဲ့တရုတ်ပြည်ကိုတင်ပို့ပါတယ်2014မှာပဲမျိုးစုံဒေါ်လာတန်း800ကျော်ဘူးတင်ပို့နိုင်ပြီးဆန်ကတန်း600ကျော်ဘူးသာတင်ပို့နိုင်ခဲ့ပါတယ်စီထွက်သီးနှံနဲ့ပြောင်းစိုက်ပျိုးမှုရှိပေမဲ့လိုအပ်အများကြီးစိုက်ထိုးရပြီးအထွက်နည်းပါတယ်မိုးစဘာစိုက်ပျိုးမှုကိုတရက်လောက်အားနဲ့တွက်ရင်မြန်မာပြည်မှာစဘာ23ကီလိုသာထွက်ပြီးကမ္ဘောဒီးယားမှာ62ကီလိုဗီယက်နမ်မှာ429ကီလိုထိုင်းမှာ948ကီလိုထွက်လို့မြန်မာထက်အများကြီးတာပါတယ်။ဒါကြောင့်နိုင်ငံသားမှာရှင်ပြိုင်ဖို့အခက်အခဲရှိပါတယ်
။မြန်မာစိုက်ပျိုးရေးနည်းဟာလွန်ခဲ့တဲ့အနှစ်20လောက်ကထိုင်းနဲ့ဗီယက်နမ်မှာသုံးခဲ့တဲ့နည်းဖြစ်ပါတယ်။တရုတ်ထိုင်းအင်ဒိုနီးရှားဖိလစ်ပိုင်ဗီယက်နမ်ကမ္ဘောဒီးယားအိန္ဒိယမြန်မာစတဲ့နိုင်ငံ၈နိုင်ငံကိုတန်းစီပြီးစံစဘာကရတဲ့အမြတ်ငွေကိုတွက်မယ်ဆိုရင်မြန်မာကအနည်းဆုံးတရုတ်နဲ့ထိုင်းကအများဆုံးဖြစ်နေပါတယ်။လေယာလောက်ကမှလည်းမြန်မာကအနည်းဆုံးဖြစ်ပြီးတရုတ်နဲ့ထိုင်းကအများဆုံးဖြစ်ပါတယ်။ငွေရသည်မှာတစ်နေ့ကျပ်2000ကျော်သာလောက်ခရပါတယ်။မြို့တက်ပြီးအလွတ်လုတ်သူတွေများလာတဲ့အတွက်လေယာလောက်သားရှားပါလာပါတယ်။နှစ်ပေါင်းများစွာအစိုးရဝင်ရောက်ဆွတ်ဖက်တဲ့ဆိုးကျိုးကိုလေယာကန္တာမှာတွေ့နိုင်ပါတယ်။ထိုင်းနဲ့ဗီယက်နမ်မှာမျိုးစဘာရဖို့ပြဿနာမရှိပေမဲ့မြန်မာပြည်မှာအလွန်အလောက်ရဖို့အခက်အခဲရှိပါတယ်။
ဆယ်ရီဆောက်ထားပေမဲ့စိုက်ပျိုးမြေ12ရာခိုင်နှုန်းကိုသာရေပေးနိုင်ပါတယ်။ထိုင်းနဲ့ဗီယက်နမ်မှာစိုက်ပျိုးမြေ80ရာခိုင်နှုန်းဟာဆယ်ရေသုံးနိုင်ပါတယ်။မြန်မာပြည်ကလက်သမား80ရာခိုင်နှုန်းဟာမူလတန်းပညာလောက်သာတင်ပို့တာမို့စိုက်ပျိုးရေးပညာပေးလို့ရမှာပြဿနာရှိပါတယ်။ဥပမာဓာတ်နီဩဇာ300မှာအချိုးအစားမကျတာတွေရှိပါတယ်။နိုက်ထရိုဂျင်နဲ့ဖော့စဖရပ်စ်သုံးတဲ့နေရာမှာမိုးရာသီမှာလိုသလောက်မသုံးဘဲနှွေရာသီမှာလိုတာထက်ပိုသုံးထားပါတယ်။ဒါကြောင့်ဒန်နီယောဇာသုံးနာချင်းတူပေမဲ့ထိုင်းနဲ့ဗီယက်နမ်ကပိုထွက်တယ်လို့ဆိုပါတယ်။မိုးတွင်းမှာစဘာဆိုက်တာကိုအဓိကထားပေမဲ့နှွေရာသီမှာအခြားသီးနှံတွေဟာစဘာထက်ပိုအရေးကြီးပါတယ်။နှမ်းနဲ့ကလဲဘဲဟာဆန်လောက်အမျက်မရပေမဲ့ထုတ်လုပ်တဲ့စရိတ်ပိုမိုတက်တာတယ်လို့ဆိုပါတယ
်။တဘာဝဒီဟာအခြေအနေကိုလိုက်ပြီးသီးနှံပြင်းထူးမှုကွဲပြားသွားတာကိုလည်းတင်ပြထားပါတယ်။အရာဝတီကရင်းငန်းအနည်းငယ်ရှိတဲ့ဒေသနဲ့စကိုင်းတိုင်းကဆယ်ရီတောက်ဒေသမှာပဲရီစိမ်းဟာအများအဆုံးအများဆုံးဖြစ်ပါတယ်။ဒါကြောင့်နေရာဒေသကိုလိုက်ပြီးကုန်ကြမ်းစီထုတ်လုပ်မှုကွဲပြားသွားတာကိုအစိုးရကအသိအမှတ်ပြုပြီးစံစဘာကိုကြီးအဓိကထားတဲ့လမ်းစဉ်ကိုပြန်လည်ဆန်းစစ်တင်တယ်လို့ဆိုပါတယ်။ကုန်ကြမ်းစီနဲ့ပြီးအများအဆုံးများတဲ့သီးနှံစိုက်ပျိုးနိုင်အောင်လွတ်လွတ်လပ်လပ်လုပ်ခွင့်ပေးရင်စိုက်ပျိုးလေယာထုတ်လုပ်မှုတိုးပွားလာလိမ့်မယ်လို့ဆိုပါတယ်။အများအဆုံးများတဲ့သီးနှံအမျိုးမျိုးစိုက်ပျိုးရေးကိုထောက်ခံအားပေးမယ်ဆိုရင် စပအစာပေလစင်တ်ပုမှုခြ်ပြန်စ်ပြီးအစီစင်ချမှာပုလုပါတ်။ဥပမာမျိုးစေ်ထု်လု်မှုမှာမျိုးစာစပာမျုးမျုးအတွက်သာရေရာကိုအခြားစပာမျိုးစာနှင့်သိနာနွေအတွက်ပါမျိုးစေ်ပြော်ဝင်နေအောင်ဆောင်ရရပါလိ်မယ်။ခင်မီစိုက်ပိုရေးအတက်ပညာကိုအသုံးပြုတအောင်လေသမာပညာဘေးလုပ်ငန်းတွေတိုးချဲ့လုပ်ကင်ရပါလိ်မယ်။လေသမာတို့ရေစိုက်ပျိုးရေးစီမံကိန်းကို
လိုက်ပြီးရေးပေးနိုင်မယ့်ဆယ်မျိုးစနစ်ရှိဖို့လိုကြောင်းအနာလစ်စ်အော့ဖမ်ပရိုဒက်ရှင်အီကော်နော်မစ်စာရမ်မှာကမ္ဘာ့ကအုပ်စုနဲ့ LIFD အဖွဲ့ကစမ်းစစ်ထားပါတယ်ခင်ဗျာ။ဥဟောင်းခင်ရဲ့မြန်မာရေးတုံ့တက်ချက်ကိုတနင်္ဂနွေနေ့မနေ့ပိုင်းမှာနောက်တစ်ချိန်နားဆင်နိုင်ကြပါတယ်ရှင်။အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြရအောင်ပါ။ထိုင်းမြန်မ
ပါစင်တင်ဆက်သွားမယ်တိုင်းရင်တည်လွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တည်လွာမှာနားဆင်ရမှာတွေကတော့မိုင်လာတပ်ဖွဲ့နဲ့ UWSA တပ်ဖွဲ့တို့ရဲ့အစစ်မြေကိုယ်စားလှယ်အဖွဲ့ဟာနိုင်ငံတော်အတိုင်ပင်ခံဒေါက်အောင်ဆန်းစုကြည်နဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်တို့နဲ့ပထမဆုံးအကြိမ်တွေ့ဆုံခဲ့ပါတယ်။မဲမတမာမှုလုပ်တဲ့ဆိုတဲ့ဆွဆွဲချက်နဲ့ကန့်ကွက်ခံထားရတဲ့ရခိုင်မျိုးသားပါတီကကိုယ်စားလှယ်နှစ်ဦးကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေအနိုင်ပေးလိုက်တယ်ဆိုတာနဲ့မကြာရန်တရင်သားလက်နက်ကင်အဖွဲ့အစည်းတွေရဲ့ထိတ်သည့်အစည်းအဝေးဆုံးဖြတ်ချက်အရအမျိုးသားပြည်နယ်ဖွဲ့စည်းရေးနဲ့ပတ်သက်တဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်။ကျွန်မကနူးပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။တရင်သားလက်နက်ကင်အဖွဲ့ဖြစ်တဲ့အထူးဒေသလေးမိုင်းလာတပ်ဖွဲ့နဲ့အထူးဒေသနဲ့ဝါတပ်ဖွဲ့တို့ရဲ့အစစ်မြင့်ကိုယ်စားလှယ်အဖွဲ့ဟာနိုင်ငံတော်အတိုင်ပင်ခံဒေါက်အောင်ဆန်းစုကြည်နဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့နဲ့နေပြည်တော်မှာပထမဆုံးအကြိမ်တွေ့ဆုံခဲ့ပါတယ်ပြီးခဲ့တဲ့စနေနေ့ကတွေ့ဆုံမှုမှာ၎င်းတို့ထိမ့်ချုပ်နေမည်ဟာပြည်ထောင်စုကနေဘယ်တော့မှခွဲမထွက်တဲ့ကိစ္စအပါအဝင် UWSA ဝါတပ်ဖွဲ့ထိမ့်ချုပ်နေမည်ကိုနေပြည်တော်ဓာတ်ရက်လက်အောက်ခံဝါပြည်နယ်ထူထောင်နိုင်ရေးမြေယာစီမံခန့်ခွဲရေးနဲ့ဒေသဆိုင်ရာစီးပွားရေးလုပ်ငန်းအကြောင်းတွေဆွေးနွေးခဲ့တယ်လို့ခရီးစဉ်မှာပါဝင်တဲ့ဝါအရာရှိတဦးကပြောပါတယ်ဝါနဲ့မိုင်းလာတပ်ဖွဲ့တို့အနေနဲ့27ရာစုပင်လုံညီလာခံနဲ့နိုင်ငံရေးမူပေါင်းဆွေးနွေးမှုမှာပါဝင်သွားဖို့ရှိတယ်လို့အငိမ့်စားဒုတိယဗိုလ်ချုပ်ကြီးဦးခင်စောဦးကနေသတင်းထောက်တွေနဲ့တွေ့ဆုံစဉ်ပြောကြားသွားပါတယ်ဒီတွေ့ဆုံမှုမှာမိုင်းလာတပ်ဖွဲ့ကိုဥက္ကဋ္ဌဖြစ်သူဦးဆိုင်လင်းကဦးဆောင်ပြီးဝါတပ်ဖွဲ့ကတော့ဒုတိယအထွေထွေတွင်ရင်မူဦးပေါ့ယူကြီးခေါင်းဆောင်ကိုစလေတို့ကနေဒေါ်အောင်ဆန်းစုကြည်နဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့ကိုတီးခြားစီတွေ့ဆုံခဲ့ပါတယ်
2015ခုနှစ်နိုဝင်ဘာလကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာမဲမတမာမှုလုပ်တယ်ဆိုတဲ့ဆွဆွဲချက်နဲ့ကန့်ကွက်ခြင်းခံထားရတဲ့ရခိုင်မျိုးသားပါတီကကိုစလဲနှူးကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအနိုင်ရရှိခဲ့တယ်လို့ဆုံးဖြတ်ပေးလိုက်ပါတယ်။အဲ့ဒီဆုံးဖြတ်ချက်ကိုစူလိုင်လ29ရက်နေ့ကနိုင်ငံပိုင်ကျေးမုံတည်င်းစာမှာကန့်ကွက်လျှောက်ထားမှုကိုစေးနဲ့တကွပယ်တဲ့စီရင်ချက်အမြင့်ကိုဖော်ပြခဲ့ပါတယ်။ရခိုင်မျိုးသားပါတီကရန်ပြင်းမြို့နယ်ပြည်သူ့လူတော်ကိုဆလဲဦးကျော်ရွှေနဲ့မင်းပြားမြို့နယ်ပြည်သူ့လူတော်ကိုဆလဲဦးစစ်နိုင်ကိုကြန့်ခန့်ရေးပါတီကိုဆလဲတွေဖြစ်ကြတဲ့ဦးကျော်ခင်နဲ့တခင်ချိုတို့ကရွေးကောက်ပွဲမှာမင်းမတမာမှုလုပ်တယ်ဆိုပြီးရွေးကောက်ပွဲကော်မရှင်ထံကန့်ကွက်ခဲ့ကြတာပါရွေးကောက်ပွဲပြီးကန့်ကွက်လွှာတွေကိုကော်မရှင်ကစစ်ဆေးခဲ့ရမှာဇူလိုင်လ29ရက်နေ့အထိအမှု23ခုကိုစီရင်ချက်ချမှတ်နိုင်ခဲ့ပြီးနောက်ထပ်စစ်ဆေးဖို့22ခုကြာနေသေးပါတယ်
ရှမ်းပြည်နယ်ပင်လုံမြို့မှာကျင်းပတဲ့မြန်မာနိုင်ငံလုံးဆိုင်ရာတိုင်းရင်းလူငယ်များညီလာခံမှာမွန်းလူငယ်ကိုစားပြုစာတမ်းဖြစ်တဲ့လက်ရှိမြန်မာနိုင်ငံနဲ့အနာဂတ်ငြိမ်းချမ်းတဲ့ Federal ပြည်ထောင်စုစီတို့ဆိုတဲ့ခေါင်းစဉ်နဲ့ Moon Youth Forum MYF ကမင်းတော်ပနအောင်ကဖတ်ကြားခဲ့ပါတယ်ဒီစာတမ်းမှာငြိမ်းချမ်းတဲ့လူနေမှုဘဝနဲ့အတူရှင်တွဲနေထိုင်လို့တဲ့အမြင်တွေအနာဂတ်ဖက်ဒရယ်ပြည်ထောင်စုအတွက်လိုအပ်ချက်တွေဦးစားပေးဆောင်ရွက်တဲ့အချက်တွေပါဝင်နေပါတယ်။၅ရက်ကြာကျင်းပခဲ့တဲ့မြန်မာနိုင်ငံလုံးဆိုင်ရာတိုင်းရင်းသားလူငယ်များညီလာခံကိုပထမဆုံးအကြိမ်ကျင်းပခဲ့ပြီးမြန်မာနိုင်ငံတဝန်းရှိတိုင်းရင်းသားလူငယ်900နီးပါးတက်ရောက်ကစာတမ်း21စောင်ဖတ်ကြားခဲ့ပါတယ်။
က kachin bi ne tanai myo ne shadu su je ywa ni kachin lu lai ye tam do kia e ne mi ma so ya tam do do a ja si ye de ma mu re chang de da khan a yauk ni ya jo thwat pye tain shaung ni ya ba de a so ya si tat bak ka shadu su je ywa ni ka kala cha chang song sharat chang sa de de da re ma tho si sin mu re pyu lou ni da chang a ni a na shi swe mo re ma a lo lou ni de shwe mo lou ta a yauk ni ya ka ni phya chang de ma la yauk tain shaung ni ja ya de lo de da khan u thwe aung ka pyo ba de sulaina 31 ya ni ka de ka thwat pye la ja da phit pi sit shaung dukkha de mya a twe a sa taw pyatana a khet khe de shi ni de lo u thwe aung ka pyo ba de
မြန်မာအစိုးရတပ်နဲ့ကချင်လွတ်လပ်ရေးတပ်မတော် KNA ကြားကချင်ပြည်နယ်တောင်ပိုင်းမန်စီမြို့နယ်မှာစူလိုက်လာကုံပိုင်းကတိုက်ပွဲငယ်ဖြစ်ပွားခဲ့ပါတယ်။အစိုးရတပ်ခမရ319တပ်က KNA တပ်ရင်းစနစ်တပ်ဖွဲ့များရှိရာမကြီးကုံကကြီးတန်ခက်ဘက်ကိုဝင်ရောက်လာလို့ KNA တပ်လုံးချုပ်ရေးမိုင်းမိတဲ့နောက်တိုက်ပွဲဖြစ်ပွားခဲ့တာဖြစ်တယ်လို့ KNA သတင်းနဲ့ပြန်ကြားရေးဌာနတာဝန်ရှိသူဒုဗိုလ်မှူးကြီးနော်ဘူးကပြောပါတယ်။ဇူလိုင်လ28ရက်ကနေတင်းမာမှုတွေရှိခဲ့ပြီးရှမ်းပြည်နယ်မြောက်ပိုင်းကဲအေတပ်မဟာ6တရင်းနှင့်နယ်မြေတာမူးညဲဒေသဘက်မှာလည်းအစိုးရတပ်နဲ့ကဲအေတပ်ကြားတိုက်ပွဲဖြစ်ပွားခဲ့ကြပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ကချင်ပြည်နယ်မိုင်ကျန်ရံမှာကျင်းပခဲ့တဲ့တိုင်းသာလက်နက်ကိုင်အဖွဲ့အစည်းတွေရဲ့ထိပ်သီးအစည်းအဝေးမှာဖက်ဒရယ်ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပြည်내ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာအခြေခံမူတွေကိုဆွေးနွေးခဲ့ပြီးတော့ပြည်အောင်စုအမျိုးသားပြည်내များနဲ့ဖွဲ့စည်းဖို့ဘုံသဘောတူညီချက်ချမှတ်ခဲ့ကြပါတယ်။အမျိုးသားပြည်내များသတ်မှတ်ချက်ကိစ္စနဲ့ပတ်သက်လို့ဘလို့အမြင်ရှိနေပါသလဲဆိုတာကိုအမိကနေစူးစီးထားပြီးတော့နိုင်ကွင်းအိမ်ကနေအခုလိုတင်ဆက်ထားပါရရှင်
။ပိုင်းရင်သားလက်နက်ကိုင်ဖွဲ့စည်းတွေရဲ့မန်ကြာရန်ထိပ်သီးအစည်းအဝေးကနေဆုံးဖြတ်ခဲ့ကြတဲ့အမျိုးသားပြည်နယ်များသတ်မှတ်ရေးကိစ္စနဲ့ပတ်သက်ပြီးတော့ပိုးမြူရာလွတ်မြောက်ရေးဖွဲ့ချုပ် PNL ဥက္ကဋ္ဌခွန်မြင့်ထွန်းကခုလိုပြောပါတယ
်ပြည်တော်စုတည်ဆောက်တဲ့အခါမှာပြည်တော်စုအဖွဲ့ဝင်ပြည်နယ်တွေမှာဒီအမျိုးသားပြည်နယ်နဲ့အမျိုးသားများပြည်နယ်နဲ့ဒီလိုဖွဲ့စည်းမယ်အဲ့ဒါအခြေခံတော့နိုင်ငံရေး concept ပါနိုင်ငံရေးအယူဆပုံမှာအခြေခံပါကျွန်တော်ပြည်တော်စုတည်ဆောက်တဲ့အချိန်မှာကျွန်တော်တိုင်းပြည်မှာသမိုင်းကြောင်းအရတည်ရှိခဲ့တဲ့အမျိုးသားများရဲ့ပြည်နယ်တွေကိုထားရှိမယ်
ပမာတိုင်းဒေသပြည်နယ်များဖွဲ့စည်းရေးနဲ့ပတ်သက်ပြီးတော့မန်ကြာရန်စီဝေးကိုတက်ရောက်ခဲ့တဲ့မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရတစ်တပ်ဦး APSDF ရဲ့ဥက္ကဋ္ဌရဲဘော်တန်ခဲကအခုလိုပြောပါတယ
်တိုင်းရင်းသားလူမျိုးတိုင်းဆိုတာဗမာကလည်းတိုင်းရင်းသားလူမျိုးတို့ဖြစ်တယ်အဲ့တော့ဒီဗမာဆိုတဲ့တိုင်းရင်းသားလူမျိုးတွေအတွက်ဟလာပြည်နယ်ဆိုတာမလိုအပ်ဘူးလားဒါမှမဟုတ် unit တခုမလိုအပ်ဘူးလားဆိုတဲ့စဉ်းစားချက်တွေကငိုရဲကွာလည်းရှိခဲ့တယ်ဒါပေမဲ့လက်တွေ့အရာဒီဗမာဆိုတဲ့ဟလာကျွန်တော် unit တခုကိုဘလို့ပေါ်ဆောင်မလဲဆိုတဲ့ဇာမှာအခက်အခဲကျွန်တော်တို့ရင်ဆိုင်နေရတာဖြစ်တယ်တိုင်းရင်းသားလူမျိုးတိုင်းဟာ unit တခုစီရပိုင်ခွင့်ရှိတယ်လို့ယူဆမယ်ဆိုရင်ဗမာလူမျိုးကလည်း unit တခုတည်းပဲရပိုင်ခွင့်ရှိမယ်ဒါမဲ့ unit တခုတည်းပို့တဲ့တခြားတဲ့ပို့တဲ့ဒန်းတူရေးတဲ့ကြော်တဲ့အခွင့်အရေးတော့လာမယူသင့်တာအမှန်ပဲ
ဗမာလူမျိုးတွေအနေနဲ့လည်းတခြားတိုင်းရင်းသားလူမျိုးများဤသူဒန်းတူခွင့်ရရယူသင့်တယ်လို့ရဲဘော်တန်ခဲကပဲဆက်ပြောပါတယ
်လူမျိုးစုတိုင်းဟာတိုင်းရင်းသားတိုင်းဟာဗမာအပါအဝင်အခြားသောတိုင်းရင်းသားနဲ့အတူဒန်းတူရည်သူပဲရှိသင့်တယ်ဗမာတိုင်းရင်းသားကလည်းအခြားလူတွေနဲ့အတူဒန်းတူရည်သူရှိရအဲဒီလိုဒန်းတူရည်သူရှိမှုမှာသူများနဲ့ပိုတဲ့အာမျိုးမဖြစ်ဖို့လည်းလိုတယ်
ဖက်ဒရယ်ရဲ့အနှစ်သာရပြည်နယ်စုဖွဲ့ခြင်းရဲ့အနှစ်သာရဟာတန်းသူညီသူနဲ့ကိုပိုင်ပြသန်းခွင့်ကိုတိုင်းရင်းသားလူမျိုးတိုင်းရရှိဖို့ဟာအရေးကြီးတာဖြစ်တယ်လို့မန်ကြံရစီဝေးကိုဆက်ရောက်ခဲ့ကြတဲ့တိုင်းရင်းသားခေါင်းဆောင်တွေကနေသုံးသပ်ပြောဆိုနေကြပါတယ
်။ဆက်ပြီးတော့ဇူလိုင်လ28ရက်နေ့ရက်နဲ့31ရက်နေ့အထိရှမ်းပြည်နယ်ပင်လုံမြို့မှာကျင်းပခဲ့တဲ့မြန်မာနိုင်ငံလုံးဆိုင်ရာတိုင်းရင်းသားလူငယ်များညီလာခံမှာရခိုင်အမျိုးသားပါတီဥက္ကဋ္ဌထောက်တာအိမ်မောင်ကနေပလဝါလို့ခေါ်တဲ့ရခိုင်ဟစ်ထရစ်ကိုချင်းဝီဒေသတိုင်းထဲကိုပေးလိုက်ရတယ်လို့ပြောဆိုမှုအပေါ်ချင်းတိုင်းသားလူငယ်တွေကကန့်ကွက်လိုက်ကြပါတယ်။ဒီအကြောင်းကိုတော့ကိုရောဘတ်ကနေစူးစီးထားပြီးတော့နမ်ဟ ோம் ကနေတင်ဆက်ထားပါရရှင်
။ပလဝါမြို့နယ်ကိုချင်းပြည်နယ်ထဲပေးလိုက်ရတယ်ဆိုတဲ့ဒေါက်တာအင်းမောင်ရဲ့ပြောဆိုမှုဟာ1949တိုင်းပြည်ပြည်ပြုတ်လွတ်တော်ကအတည်ပြုပြတ်ထန်းခဲ့တဲ့အခြေခံဥပဒေပုံမှန်196နဲ့ဆန့်ကျင်မဖြစ်နေတယ်လို့အဲ့ဒီညီလာခံကိုတက်ရောက်လာတဲ့ပလဝါမြို့နယ်ကိုယ်စားလှယ်ချင်းလုံငယ်ခေါင်းဆောင်ဆလိုက်အောင်ရွှေကပြောပါတယ်
1953မှာတန်ရှင်ကြရင်သူတို့ရခိုင်ပြည်နယ်လက်ထက်မှာရှိတယ်လို့ပုံစံမျိုးအတိတ်တွေကတက်ရောက်သွားတယ်ဆိုတော့ကျွန်တော်တို့ကတမန်အထောက်အထားအရာပေါ့နော်1950ခုမှာတမျိုးပြည်ပြုလွတ်တော်မှာအတိတ်သူကြဆန်းခဲ့တဲ့ပုံမှန်196မှာကျွန်တော်တို့ကပလောဝမျိုးချင်းဦးဒေသတိုင်းမှာရှိရမယ်ဆိုတာသူကသူစစ်ပုံမှာပါလိတာအခုချိန်မှာမကဲကွမ်းနဲ့ကျွန်တော်အမြင်နဲ့မြင်စီသူပြောတာကမှန်တယ်ထောက်ကန်တယ်ဆိုတဲ့ပုံစံမျိုးနဲ့ဖြစ်သွားမှာအဲကြောင့်မို့ကျွန်တော်ကအတားကိုကျွန်တော်ကန့်ကွက်ရခြင်းဖြစ်ပါတယ်လို့
ချင်းပြည်နယ်တောင်ဖက်အစွန်ဆုံးဒေသမှာတည်ရှိပြီးရခိုင်ပြည်နယ်နဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ပလက်ဝမြို့နယ်ဟာရခိုင်တပ်မတော် AA ခြေကုပ်ယူထားတဲ့ဒေသတစ်ခုလည်းဖြစ်ပြီးရခိုင်တပ်မတော်ဟာပလက်ဝမြို့နယ်ရဲ့ခြေရွာတွေမှာစီယုံရေလုပ်တဲ့အချိန်မှာရခိုင်မျိုးသားပါတီဥက္ကဋ္ဌကအဲ့ဒီတဘောမျိုးပြောဆိုလာတာဟာတန်တရားဖြစ်เสียရှိတယ်လို့ဆလိုင်းအောင်ရွှေကထောက်ပြပါတယ ဒီမှာဒီခဏခဏကြွားရုံနဲ့တက်ပြည့်တဲ့ဆိုတော့ပြည်သူသူစီရောက်လို့ရှိမှလည်းပဲကျွန်တော်တို့ပြခိုင်ပြနေကိုကျွန်တော်ပြန်ရင်ယူတာကျွန်တော်တက်ပြည့်ဝင်တာဆိုတာအဲ့လိုမျိုးခဏခဏပြောတယ်ဆိုတော့တော်တော်အိမ်မောင်ပြောချက်ချက်ဟာအဲ့လိုမျိုးဒီဖွင့်နေဆက်ဆက်မှုရှိတယ်လားဗောအဲ့လိုမျိုးတော့ကျွန်တော်ကတန်ရားဝင်မိတယ်ဒေါက်တာအိမ်မောင်အနေနဲ့ကတော့ဒီတတ်မှတ်ချက်ဟာဖတ်စာပါလာ ကျွန်တော်တို့ရခိုင်နှစ်ပတ်သက်တဲ့ကဏ္ဍကလေးပဲထောင်ရှိရနှစ်ဆယ်လေးမှာပထမအင်္ဂလိပ်ပြန်မှာဆစ်ပွဲဖြစ်တယ်เนาะအဲဒီတော့ငါအင်္ဂလိပ်ရဲ့ပထမဆုံးကိုလိုနီဖြစ်သွားတာပေါ့ဗျာအဲဒီတော့ငါကျွန်တော်တို့ဒီရခိုင်ရဲ့အခြေဝန်ပေါ့เนาะမော်တင်ဇွန်ပေါ့ဗျာဟန်ကြီးကျွန်းတီပါတယ်အဲဒါလိုပဲရခိုင်ရဲ့ဟီးလ်ဖရက်ချာအခြေရယ်အကုန်လုံးပါတာပေါ့အဲဒါကိုလွတ် နောက်ကျောင်းပြန်ပြီးမှကျွန်တော်တန်းတားနေတာမဟုတ်ဘူး
set be the tin chok ko na sin cha ya ma ba shin
athu deita ni myla tat phwe ne athu deita ne wa tat phwe ro ye a sit myin ko sle a phwe ha ngan no atain pin khan do aung san su ji ne tat mro ka kwe yi u si chok bo chok mu ji min online no ne patthama song a chain twi song khe ba de
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။ခိုင်းနေစဒေတာကစူးစီးထုတ်လွှင့်ပေးနေတဲ့တရင်သတင်းလွှာကဏ္ဍကိုနားဆင်ခဲ့ရတာပါ။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီအထိအစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြည်ပချင်းည10နာရီကနေ17နာရီအထိလှိုင်းဒိုမီတာ32နဲ့50တို့ကနေနားဆင်နိုင်တယ်လို့မိုဘိုင်းတယ်လီဖုန်းတွေကနေပြီးတော့လည်းနောက်ဆုံးလွှင့်အစီအစဉ်ခေါင်းစဉ်ကနေနားဆင်နိုင်ကြပါတယ်။မနေ့ဖန်တောက်ကြနေမနေ့6နာရီကနေ9နာရီအထိအစီအစဉ်တွေကိုတော့လှိုင်းဒိုမီတာ32 40 49တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်။ဒီကနေ့ညပဲအစီအစဉ်အဆုံးမသတ်ခင်မှာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးပါမယ်ရှင်
။ Republican သမ္မတလောင်းဒေါ်နယ်ထရမ့်ကသူ့ရဲ့မဲဆွယ်စည်းဝေးရေးအဖွဲ့ဟာတိတ်ကိုညင်ညင်ညွတ်ညွတ်ရှိနေတယ်လို့ပြောလိုက်ပါတယ်။သူ့ရဲ့မဲဆွယ်စည်းဝေးရေးအဖွဲ့နဲ့ Republican Party တို့မှာအခြေအနေတွေမတိမငိမ့်နဲ့မညီမညွတ်ဖြစ်နေတာကိုပြတဲ့အခြေလက္ခဏာတွေထွက်နေတဲ့ကြောင်းပါပဲ။သူကအဲ့လိုပြောတာပါ။ပြည်ထောင်ငံလန်ဒန်မြို့လယ်ကောင်မှာဗိုလ်ထူးနေညပိုင်းကဆိုမာလီယန်ွယ်ဘွားအမျိုးသားတူကဒါနဲ့ထိုးတိုက်ခိုက်တာကြောင့်အမျိုးသမီးတူသေဆုံးပြီးလူ9ယောက်ဒဏ်ရာရခဲ့တဲ့ဖြစ်ရပ်ဟာအကြမ်းဖက်ဝါဒဆွဲလို့ရလို့ဆိုနိုင်တဲ့အစွန်းရောက်မှုကိုပြတဲ့တပ်တွေထောက်ထားတစုံတရာမတွေ့ရဘူးလို့လန်ဒန်မြို့တော်ရဲတပ်ဖွဲ့ကပြောပါတယ်။အဲဒီလူဟာစိတ်ဖောက်ပြန်ပြီးတော့လုသွားပုံရတယ်လို့ဆိုပါတယ်။တိုက်ခိုက်သူအသက်19နှစ်အရွယ်အမျိုးသားကိုတော့လန်ဒန်တပ်ကသူအနီးက Russell Square ပန်းခြံမှာဓာတ်လိုက်အောင်တိုးရလျက်စစ်ကျင်ဆက်ကိုတုံးပြီးရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်။ဘယ်သူဘဝဆိုတာတရားဝင်ထုတ်မပြောသေးတဲ့အဲဒီလူငယ်ကိုအနီးနားကစိတ်ယုံတစ်ခုမှရဲတပ်ဖွဲ့ကထိန်းသိမ်းထားပါတယ်။တူရကီနိုင်ငံမှာမောင်မြင်ဖြစ်ခဲ့တဲ့ဆီယနာသိမ်းမှုကိုနောက်ွယ်ကကြိုးကင်စီစဉ်ခဲ့တယ်လို့ဆိုဆွဲကန်ထားရတဲ့အမေရိကန်နိုင်ငံမှာနေထိုင်သူမွ슬င်ဘာသာရေးဆရာနဲ့အချိတ်ဆက်ရှိတယ်လို့တန်တရားရှိတဲ့စီးပွားရေးလုပ်ငန်းတွေကိုရှင်းပြမယ်လို့တူရကီသမ္မတရေဂျစ်တိုင်ယက်အာရိုဝန်ကအခိုင်အမာပြောလိုက်ပါတယ်။မလေးရှားလေကြောင်းလိုင်းလေခီးစဉ်အမှတ် MH17 ကိုပြတ်ကျအောင်လုပ်လိုက်တဲ့ဘဲသူကိုမဆိုတရားဥပဒေအရရေးယူမယ်လို့ယူကရိန်းသမ္မတပက်ထရိုပိုရှန်ကိုကပြောလိုက်ပါတယ်။မလေးရှားနိုင်ငံကိုဒီကနေ့ပထမဆုံးတရားဝင်ခီးစဉ်အဖြစ်ရောက်သွားချိန်မှာယူကရိန်းသမ္မတကအဲ့လိုပြောတာပါ။ပရာဟိတရမုံငွေတွေကဒေါ်လာသန်းပေါင်းများစွာကိုပါလက်စတိုင်းစစ်သွေးကြောအဖွဲ့ Hamas အဖွဲ့ကိုလမ်းကြောင်းပြောင်းပေးပို့ခဲ့တယ်ဆိုပြီးနိုင်ငံတကာကူညီပေးအဖွဲ့တစ်ဖွဲ့ကအကြီးတန်းတာဝန်ရှိသူတူကိုဆွဆွဲထားတယ်လို့ Israel ပြည်ရင်းလုံခြုံရေးဌာနရှင်ဘက်ကဒီကနေ့ပြောပါတယ်ခင်ဗျာ
ကြာသပတေးနေ့ညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကြေညာပေးသွားတာပါ။ဒီညအစည်းအဝေးထုတ်လွှင့်ရေးမှူးကကိုအောင်အောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Citric Franklin ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစည်းအဝေးတွေကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်ရှင်။မနေ့ကတောက်ကြနေမနေ့ပိုင်းအစည်းအဝေးတွေကိုတော့လိုင်းဒိုမီတာ32 40 49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်။သောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။Thank you.
This program has come to you from the Voice of America, Washington.